Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးရန်သူမျိုး၅ပါးရန်ကကင်ဝေးကြပါစေခင်ဗျာ1383ခုနှစ်ကြာသူလာပြီကျော်တဘူတဲလာပြီကျော်10ရက်2022ခုနှစ်ဖေဖော်ဝါရီလ25ရက်တောက်ကြညာပဲ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံလွှင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတရေစတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါအခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ကို9.25 32တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ဒီ website Facebook နဲ့ YouTube တို့မှာလည်းထုတ်လွှင့်ချိန်တွင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။အရှေ့ဥရောပယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်မှုရဲ့ကြေအဖြစ်မြန်မာနိုင်ငံမှာရွှေနဲ့ဒေါ်လာငွေလဲလုံးတွေတက်သွားပါတယ
်။ဒီနိုင်ငံကြီးဖြစ်သွားတာဖြစ်တဲ့အတွက်အဲကြောင့်မလို့ဈေးကတအုံလို့တက်သွားတယ်။တက်သွားတဲ့အချိန်နောက်မှာတော့ဒါညီမတို့ပြည်တွင်းကတော့ဒါပုံမှန်ဆိုရင်တော့အငြင်းလဲပြီးပါမှာဖြစ်တဲ့အချိန်ရှိသေးမှာဒါနည်းနည်းအလုတ်ခတ်တော့ဖြစ်တယ်လေအငြင်းလဲ
။ဈေးခွက်လေးလာသူသူပြောသွားတာပါကလေးမျိုးဘက်ကဂျေးရွာတစ်ခုမှာမိသားစုလိုက်အမျိုးသမီး၃ဦးရဲ့အလောင်းတွေကြီးရှုအသက်ခံထားရတာပြန်တွေ့ခဲ့ကြပါတယ်။ဆီယနာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံမှာတရုတ်ရင်းနှီးမြှုပ်နှံမှုကျသွားပါတယ်။ဒေါ်ဆန်းစုကြည်အပေါ်ဆွဆွဲစစ်ဆေးနေတဲ့တရားရုံးမှုတွေအတွက်ရက်ချင်းတွေတရားသူကြီးကပြင်ဆင်တက်မှတ်ပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအမျိုးသမီးကဏ္ဍသုဒ္ဓဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်တို့ကြောက်ကြပါမယ်ခင်ဗျာ။
ယူကရိန်းကိုရုရှားကဝင်တိုက်တဲ့ဒုတိယမြောက်နေ့ဒီနေ့မှာကီးဗ်မြို့တော်အပြင်ဘက်မှာတိုက်ပွဲတွေဖြစ်နေပြီးတန်တမာရေးလဲလမ်းဖွင့်ထားချိန်မှာအနောက်နိုင်ငံတပ်တွေကလည်းကာကွယ်ရေးတိုးမြှင့်လိုက်ကြပါတယ်။ဒီနေ့မနက်ပိုင်းယူကရိန်းမြို့တော်ကီးဗ်မှာပေါက်ကွဲသံတွေစတိုက်ကြားခဲ့ရပြီးတဲ့နောက်ယူကရိန်းပြည်သူတွေအများအပြားအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခိုလုံနေရပါတယ်။ကီးဗ်မြို့တော်မှာပေါက်ကွဲမှုကြောင့်လောင်ကျွမ်းပျက်စီးနေတဲ့အစနာတွေကိုပြထားတဲ့ဗီဒီယိုဖိုင်တစ်ခုရရှိထားတဲ့အကြောင်းလဲအမေရိကန်အခြေစိုက်New York Times သတင်းစာကဖော်ပြလိုက်ပါတယ်။ဒီဗီဒီယိုထဲမှာပေါက်ကွဲမှုမတန်ခင်ကီးဗ်မြို့တော်နေကိုမြေပြင်ကနေဝေဟင်ပြစ်မိုင်းဆိုင်ကြောင့်နှစ်စီးချံမနေပြစ်လွတ်လိုက်တာကိုတွေ့ရတယ်လို့ New York Times သတင်းကပြောပါတယ်။ဒီဗီဒီယိုမှကဲကြောင်းအတည်ပြုနိုင်တယ်လို့လည်းဆိုပါတယ်။နိုင်ငံခြားသံရုံးတွေယာယီဖွင့်လှစ်ထားတဲ့ပိုလန်နိုင်ငံနဲ့နေဆက်ယူကရိန်းနောက်ပိုင်းလဗစ်မြို့မှာလည်းအရေးပေါ်ချက်ပေးတံတွေညှင်းနေပါတယ်။အခုလိုအချိန်မှာယူကရိန်းသမ္မတရုံးကလည်းနှစ်ဖက်စစ်မဲ့ကြားနေအဆင့်သတ်မှတ်ရေးရုရှားနဲ့ဆွေးနွေးဖို့လမ်းဖွင့်အသင့်ရှိနေတယ်လို့ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ရုရှားဘက်ကတော့ယူကရိန်းတပ်တွေလက်နက်မချပဲဆွေးနွေးစရာအကြောင်းမရှိဘူးလို့တုံ့ပြန်ထားချိန်မှာနေတိုးတပ်တွေဘက်ကလည်းဒေသတွင်းအဖွဲ့ဝင်နိုင်ငံတွေအတွက်လုံခြုံရေးစီမံတွေအသင့်ပြန်ပြင်ထားဖို့သဘောတူလိုက်ကြပါတယ်ခင်။ရုရှားအခုလိုယူကရိန်းကိုဝင်တိုက်တာကမှားယွင်းမှုကြီးဖြစ်ပြီးနောက်ပြန်ဆုတ်လို့မရတာမျိုးမဟုတ်ဘူးလို့ကုလသမဂ္ဂတရားမှုချုပ်ကပြင်းပြင်းထန်ထန်ဆက်ပြောလိုက်ပါတယ်။ယူကရိန်းကနေရုရှားပြန်ဆုတ်ပေးဖို့မကြခင်ရပိုင်းတွင်ဆုံးဖြတ်လိုက်နိုင်ရင်ကမ္ဘာလုံးကျုံကြီးတစ်ခုလုံးနဲ့လူသန်းပေါင်းများစွာရဲ့အသက်တွေပေါ်အပြောင်းလဲကြီးပြောင်းလဲသွားစေလိမ့်မယ်လို့လည်းအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကထောက်ပြလိုက်ပါတယ်။အထွေမှုချုပ်ဂူတာရက်စ်ကပဲနိုင်ငံတကာနိုင်ငံအနေနဲ့နောက်တနိုင်ငံကိုစင့်ရသုံးလိုက်တာကနိုင်ငံအားလုံးလက်မှတ်ထိုးထားတဲ့ကုလသမဂ္ဂရဲ့အခြေခံစံတန်ဖိုးတွေပါတဲ့ပြည်ရင်းစာချုပ်ကြီးကိုချိုးဖောက်လိုက်တာဖြစ်ပြီးလက်မခံနိုင်တဲ့မှားယွင်းမှုလို့လည်းမနေ့ကသတိပေးလိုက်ပါတယ်။တချိန်တည်းမှာဥရောပနိုင်ငံတွေနေတိုးမာမိတ်တွေကလည်းရုရှားပေါ်ကြီးမားတဲ့ပိတ်ဆို့တန်ဆတ်မှုတွေမနေ့ကထပ်ပြီးချမှတ်လိုက်ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဘွန်ဒယ်လီယွန်ကကမ္ဘာအရေးကြီးဆုံးငွေကြေးဈေးကွက်ထဲရုရှားဆက်ပါလို့မရအောင်ဖြတ်တောက်လိုက်ပြီးရုရှားဘဏ်လုပ်ငန်းဆိုင်ရာဈေးကွက်80ရာခိုင်နှုန်းကိုပြတ်မှတ်ထားကအစိုးရပိုင်ကုမ္ပဏီနဲ့ကာကွယ်ရေးဌာနလုပ်ငန်းတွေကိုပါတန်ခတ်လိုက်ပြီးလို့ဆိုလိုက်ပါတယ်။ဂျပန်အနေနဲ့လည်းရုရှားပေါ်ခင်မီလျှက်စစ်တစီတင်ပို့မှုနဲ့ငွေကြေးဈေးကွက်ဆိုင်ရာတံခါးပိတ်ဆို့မှုတွေချမှတ်သွားဖို့ရှိတယ်လို့ဝန်ကြီးချုပ်ဖူမီယိုကီရှီဒါကဒီနေ့ G7 ကမ္ဘာအချမ်းသာဆုံးဒီမိုကရေစီနိုင်ငံကြီး9နိုင်ငံခေါင်းဆောင်တွေကရုရှားပေါ်စီးပွားရေးတံခါးဖို့သဘောတူပြီးမှပြောလိုက်ပါတယ်။ရုရှားကအခုလိုယူကရိန်းကိုဝန်တိုက်ပြီးမှ War Crime စစ်ရာဇဝတ်မှုမြောက်နေတာကို ICC ကစစ်ဆေးဖို့ရှိနိုင်တယ်လို့သတိပေးလိုက်ပါတယ်။ရုရှားကယူကရိန်းနိုင်ငံကိုကြီးကျော်တိုက်ခိုက်နေတဲ့အပေါ်မှာစိုးရင်ကြောင်းနဲ့အခုလိုစစ်ရာဇဝတ်မှုမြောက်နေတာကြောင့်နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံး ICC အနေနဲ့စုံစမ်းစစ်ဆေးမှုတွေလောက်ကောင်းလုပ်လာနိုင်တယ်လို့ ICC တရားရုံးရှင်းနေချုပ်ကဆိုပါတယ်။ ICC ရှင်းနေချုပ်ကရင်ခန်ကသူ့အနေနဲ့ခြေနေတွေကိုအနီးကစောင့်ကြည့်နေပြီးစိုးရင်စရာတွေပိုများလာနေတယ်လို့ဒီနေ့ကြေညာချက်ထုတ်ပြန်ပြောလိုက်ပါတယ်။ Ukraine ဝန်တိုက်မှုက Crime Against Humanity လူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်စစ်ရာဇဝတ်မှုနဲ့ Genocide လူမျိုးတုံးတပ်ဖြတ်မှုမြောက်နေခြင်းရှိမရှိICC လုတ်ပိုင်ခွင့်နဲ့စုံစမ်းစစ်ဆေးနိုင်ကြောင်းဘက်အားလုံးကိုသတိပေးလိုပါတယ်လို့သူကဆက်ပြောပါတယ်။ ဒီနေ့မှာကလေးမျိုးဘက်ကဂျူရီယာတခုမှာမိသားစုလားအမျိုးသမီးတိုင်းနဲ့နှစ်ထောင်လေးခုနှစ်တုန်းကလည်းယူကရိန်းပြည်ခရိုင်းမီးယားဒေသကိုရုရှားသိမ်းယူခဲ့ပြီးတဲ့နောက်ယူကရိန်းရှေ့ပိုင်းမှာရုရှားလူလာတဲ့သဘုံတွေနဲ့ယူကရိန်စိုးရတပ်တွေတိုက်ခိုက်မှုဆက်တိုက်ဖြစ်ပွားခဲ့တဲ့ကြောင့်လည်းအလားတူစစ်ဆေးမှုတွေရှိခဲ့ပါတယ်။အဲဒီကစလို့ယူကရိန်းနယ်မြေအတွင်းလူသားစုပေါ်ကျူးလွန်တ အခုယူကရိန်းစစ်ပွဲကိုဆန့်ကျင်ပြီးရုရှားပြည်သူတွေနိုင်ငံတော်ဖြစ်ထောင်ပြခဲ့ဆန္ဒပြခဲ့ရမှာဖမ်းဆီးမှုတွေလည်းကြုံခဲ့ကြရပါတယ်။ယူကရိန်းကိုရုရှားကမနေ့ကစာဝင်တိုက်တာကိုရုရှားပြည်သူရာဂနန်းတွေနဲ့ချီကလည်းမြို့တော်မော်စကိုပါဝင်မြို့ကြီးတွေမှာချက်ချင်းဆန့်ကျင်ဆန္ဒပြခဲ့တာကိုအစိုးရဘက်ကလည်းအရင်လိုပဲရဲတွေလှုပ်အမြန်ဖမ်းဆီးလိုက်ပါတယ်။ရုရှားနိုင်ငံတော်ဖွဲ့စစ်သူပေါင်း900ကျော်ဆန္ဒပြခဲ့ရမှာမော်စကိုမှာတဲ့လူ400ကျော်နဲ့စိတ်ပီတာဆွတ်မှာတရားဝန်ကျင်ရှိခဲ့တယ်လို့ OBD Info လို့တော့ခေါ်တဲ့လူခွင့်ရေးဖွဲ့တစ်ခုကဆိုပါတယ်။ရုရှားဆိုရကတော့ဒီဖွဲ့ကိုနိုင်ငံခြားလက်ဝေကမ်းလို့ဆက်ဆွဲထားပါတယ်။ယူကရိန်းမျိုးကြီးတွေနဲ့စစ်စခန်းတွေပေါ်ရုရှားလေကြောင်းတိုက်ခိုက်မှုတွေကိုဆန္ဒပြသူတွေကကန့်ကွက်ရှုတ်ချကြကြပြီးစစ်လုံမရှိဆိုင်မှုတွေကန့်ဆောင်ခဲ့ကြတယ်လို့လည်းဒီလူခွင့်ရေးဖွဲ့ကဆိုပါတယ်။ရုရှားနိုင်ငံတွင်ဖမ်းဆီးမှုတွေကိုစောင့်ကြည့်နေတဲ့ဒီ OBD Info ဖွဲ့ကဆက်ပြီးအခုဆန္ဒပြသူတွေကိုရဲတွေကအင်အားသုံးနေနေရမှာယာကနန်းတွေနဲ့ခြေတဲ့ဆန္ဒပြသူတွေကိုဒီမျိုးကြီးနှစ်ခုပါတင်ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်မော်စကိုကနေမိုင်တစ်ထောင်ကျော်ဝေးတဲ့ရက်ကာထရင်ဘန်းမြို့ကယင်ပြင်မှာလည်းဂျာဇင်နဲ့ခြေတဲ့လူတွေဆန္ဒပြခဲ့ကြပြီးနောက်ထပ်မြို့ပေါင်း90နီးပါးမှာလည်းသမ္မတဗလာဒီမာပူတင်နှုတ်ထွက်ဖို့ဆန္ဒပြမှုတွေနဲ့ဖမ်းဆီးမှုတွေရှိခဲ့ပါတယ်။ဖမ်းဆီးမှုတွေ
အန်တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19ကီလိုဟတ်ဇ်5953ညာပိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညာပိုင်းဒိုမီတာ32ကီလိုဟတ်ဇ်6335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်ဇ်15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မေကန်တန်ရဲ့တောက်ကြမြထိတ်တန့်ရောက်သတင်းတွေကိုကျမစုမောင်းကဆက်ပြီးတင်ပြပေးပါမယ်ရှင်။ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံကရိုဟင်ဂျာလူမျိုးတုံးတက်ဖြတ်မှုဆွဲချက်နဲ့ပတ်သက်လို့ကြားနာပွဲကျင်းပနေတာမှာတော့ဂမ်ဘီယာနိုင်ငံကနစ်နာသူမဟုတ်တယ်လို့ ICJ ကလည်းစီရင်ပိုင်ခွင့်မရှိကြောင်းမြန်မာနိုင်ငံဘက်ကဒီကနေ့ဒုတိယအကြော်အပိသက်လျှောက်လဲချက်တင်သွင်းနေပါပြီ။ပြီးခဲ့တဲ့2012ခုနှစ်နဲ့2019ခုနှစ်အတွင်းမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာကျူးလွန်မှုဟာဂျီနိုဆိုက်လူမျိုးတုံးတက်ဖြတ်မှုတားဆီးရေးစာချုပ်ကိုမြန်မာဘက်ကချိုးဖောက်တာဆိုပြီးဂမ်ဘီယာနိုင်ငံဘက်ကတရားစွဲဆိုဖို့ ICJ ကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကကိုယ်စားလှယ်တွေနဲ့ဥပဒေအကျိုးဆောင်တွေကတော့ ICJ နိုင်ငံတကာတရားရုံးအနေနဲ့ဒီအမှုကိုလက်ခံစစ်ဆေးဖို့မသင့်ဘူးဆိုပြီးပြီးခဲ့တဲ့တနင်္လာနေ့ကဂဏဦးကန့်ကွက်လာတင်သွင်းထားပါတယ်။ဂမ်ဘီယာဘက်ကလည်းမြန်မာနိုင်ငံဘက်ကဆွဆွဲပြောဆိုသလိုအစ္စလာမစ်နိုင်ငံများအဖွဲ့ချုပ် OIC ရဲ့ကိုယ်စားတရားစွဲဆိုတာမဟုတ်ကြောင်းဗုဒ္ဓဘုရားကခြေပါလျှောက်ထားပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာစစ်ကောင်စီဘက်ကတော့မြန်မာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့အချုပ်အခြာအာဏာကိုထိမ့်သိမ်းကာကွယ်ဆောင်ရှောက်ဖို့တာဝန်ရှိတဲ့အလျောက်ဥပဒေကြောင်းအရကာကွယ်သွားမယ်လို့ VOA မြန်မာပိုင်းကိုပြောဆိုထားပါတယ်။စစ်ကောင်စီဘက်ကနိုင်ငံကိုစားပြုလျှောက်လဲချက်ပေးတာနဲ့ပတ်သက်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရဘက်ကဝေဖန်တာလည်းရှိပါတယ်။ဂမ်ဘီယာနိုင်ငံဘက်ကအပိသက်လျှောက်လဲချက်ကို February 28ရက်နေ့မှာတင်သွင်းမှာဖြစ်ပါတယ်ရှင်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာ February 28ရက်နေ့ကနေ April 1ရက်နေ့ထိကျင်းပမယ့်သတင်း၅ဘက်တာကြာမြင့်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာ၊အာဖဂန်နစ္စတန်၊ဘီလာရုအီသီယိုးပီးယားနဲ့ဗင်နီဇွဲလားနိုင်ငံတို့ရဲ့လူခွေအခြေအနေတွေကိုအထူးအရေးထားဆွေးနွေးကြဖို့ရှိပါတယ်။ဒါပေမဲ့ February 24ရက်ရုရှားကနေယူကရိန်းကိုတိုက်ခိုက်ခဲ့တဲ့ယူကရိန်းအရေးကတော့လာမယ့်သတင်းပတ်မှာစတင်မဲ့ကုလသမဂ္ဂလူခွေကောင်စီအစည်းအဝေးကိုလွှမ်းမိုးသွားနိုင်ခြေရှိနေပါတယ်။ဒီကုလလူခွေကောင်စီအစည်းအဝေးမှာအဓိကမြမအရေးနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာလူခွေမဟာမင်းကြီးရဲ့မြန်မာနိုင်ငံဆိုင်ရာအစည်းအဝေးခန်းစာနောက်2010ခုနှစ်ကနေစလို့2018ခုနှစ်အတွင်းမြန်မာနိုင်ငံတွင်ကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်တဲ့ကုလအထွေမှုချုပ်ရဲ့အစည်းအဝေးခန်းစာမြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံတွင်လူခွေချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အစည်းအဝေးခန်းစာတွေကိုဆွေးနွေးဖို့ရှိနေတာပါ။ကုလသမဂ္ဂထွေထွေအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကုလသမဂ္ဂလူခွေဆိုင်ရာမဟာမင်းကြီးမစ်ရှယ်ဗက်ရှလက်တို့အဖွဲ့အစည်းစကားပြောကြားဖို့ရှိပါတယ်။လေလံနေတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးတဦးအစားထိုးခန့်ထားရေးဘသူ့ကိုအဆိုပြုမလဲဆိုတာအမေရိကန်သမ္မတဂျိုးဘိုင်ဒန်အပိသက်ဆုံးဖြတ်ပြီးသွားပြီလို့အမေရိကန်သတင်းတွေကရေးပါတယ်။အ American Dirazue, a Mizon, Tea Yong Jo, Tea Duji, Uyue, Chede, Akama, Lume, New the Meat Ugo, Patamazo, Yue Chene, so be Natanese, Tamra, Yuka, Wekara, Runga, Tamra, Jova, and Akari Begaraba. Attaches and Netoni, Yue, Tea Yong Jo, Tea Duji, Stephen, Maria, and Ayume, General Laga, Jenya, Gera, Dunia, Matamra, Baidanga, Sato, Yue Chera, Chapare, Tea Duji, and Nea, Bedu Chelamle, Suragora, Kuchi, Tamra, Infuroga, Tulio, at Habare. တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတအဆိုပြုရွေးချယ်တဲ့သူကိုခံထားနိုင်မှုအထက်လွှတ်တော်ရဲ့အတည်ပြုချက်အရယူဖို့လဲလိုအပ်ပါတယ်ရှင်။နိုင်ငံရေးတက်ကြွလှုံ့ရှားသူတွေနဲ့အစိုးရစက်ဂျင်ဆန္ဒပြသူရာနဲ့ချီပြီးထိန်းသိမ်းထားတဲ့ဟောင်ကောင်ကအကျဉ်းထောင်တွေထဲမှာတော့ကိုဗစ် ဒီတော့တွင်မှာတရုတ်ပြည်မှာကြီးမှာလဲဒီကနေ့တနေ့တဲ့ကိုဗစ်ကူးစက်မှုနှုန်းကပြီးခဲ့တဲ့သတင်းပတ်ကထက်အဆနဲ့စက်ဒေါ်လာနဲ့လို့ AFP
နောက်ဆုံးတဲ့တွင်ကိုကိုဝင်းမင်းနဲ့မဆုမွန်တို့ပြပြသွားတာပါတရင်ပတ်စင်ကဏ္ဍတွေဒုတိယပိုင်းမှာနားဆင်ရပါမယ်ခုရင်ဆုံးမြန်မာနိုင်ငံဆင်ရတရင်ပြပူချက်တွေစတိုက်ထိုးလွှင့်သွားပါမယ်ယူကရိန်းနိုင်ငံကိုရုရှားကစစ်ဝင်တိုက်ခဲ့တဲ့ခေတ်ကမြန်မာနိုင်ငံကလုံစာကြီးဈေးနဲ့ရွှေဈေးပေါ်မှာလဲရိုက်ခတ်ခဲ့ပါတယ်ရွှေဈေးကတရက်အတွင်းတကြက်သားကိုဖျက်မြတ်ကျပ်၄000ဝန်း ဒီနေ့ကျွန်တော်တို့ကတော့မဒီချိန်နဲ့အချိန်လေးကြောင့်သတိထားပြီးရောင်းဝယ်နေရတယ်လို့ပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမဆုမြတ်မှုပြောပြပါမယ်။
ရှေ့ခွေးနိုင်ငံကိုရုရှားကဝင်ရောက်ကျူးကျော်စစ်တိုက်နေတဲ့ကြက်အဖြစ်မြန်မာနိုင်ငံကရွှေဈေးနဲ့လောင်စာဈေးတွေတက်သွားခဲ့ပါတယ်။တကြတ်သားကို29ဒိတ်အတိမှငြိမ်သက်နေတဲ့အခောက်ရွှေဈေးဟာဒီနေ့ဖေဖော်ဝါရီလ25ရက်ရန်ကုန်မြို့မှာဈေးကွက်ဖွင့်ချိန်မှာ29ဒိတ်4000ကျပ်နဲ့ဈေးကွက်ဖွင့်ခဲ့တာပါ။
ကဘာရွှေဈေးကြက်ငွေနဲ့အမေရိကန်ဒေါ်လာလဲလဲနှုန်းကတက်နေတဲ့အတွက်ရွှေဈေးပြန်ကြဖို့မခန့်မှန်းနိုင်သေးဘူးလို့ရန်ကုန်ကရွှေဈေးကွက်လေးလာသူတို့ကပြောပါတယ်။နိုင်ငံရေးရဲ့ရုပ်တရည်ကြီးသူတို့ဖြစ်လာတာဆိုတော့မနေ့ကဈေးထိပ်ပန်းနေတဲ့ရွှေကိုအဓိကထားယူရတဲ့အခါမျိုးကြောင့်ဒီကဘာရွှေအနေနဲ့အနည်းဆုံးကြီးတက်သွားတာပေါ့နော်။မနေ့ကအနည်းဆုံးကြီးတက်တယ်ဒါပေမဲ့ဈေးကမြော ဒီဘက်တက်နီကယ်လိုက်စ်ပေါ့နော်နှစ်မျိုးရှင်လည်းမဲ့အခုလက်ရှိအခြေအနေကမနေ့ကနေထားရဖြစ်သွားဆိုတာအဖြစ်ပေါ့ဒီမှအရာပေါ့ဒီနိုင်ငံကြီးဖြစ်သွားတာဖြစ်တဲ့အတွက်ဒီအချက်အဲကြောင့်မလို့ဆေးရအဟုန်လို့တက်သွားတယ်ပေါ့တက်သွားတဲ့အချိန်နောက်မှာတော့ဒါညီမတို့ပြည်တွင်းကတော့ပုံမှန်ဆိုရင်လည်းအများကြီးပြပါဖြစ်တဲ့ဆိုရင်ဒီမှာဒါလည်းလောက်ခတ်တော့ဖြစ်တယ်လေအများကြီး
2022ခုနှစ်ဇန်နဝါရီလတုန်းကအခောက်ရွှေတစ်ချက်သားကိုကျပ်ငွေ7သိန်းဝန်းကျင်ပဲရှိခဲ့ပါတယ်။ငွေလဲနှုန်းကလည်းအမေရိကန်ဒေါ်လာကိုတစ်ထောင့်300ကျပ်ဝန်းကျင်ပဲရှိခဲ့တာပါ။အာနာသိမ်းပြီးတဲ့နောက်2022ခုနှစ်တစ်နှစ်လုံးရွှေဈေးကကျပ်19သိန်းဝန်းကျင်မှအတက်အကျဖြစ်နေခဲ့ပါတယ်။ရွှေလုပ်ငန်းရှင်တွေကရွှေဈေးကွက်တည်ငြိမ်ဖို့ရွှေထုတ်ရောင်းတာတွေလုပ်ခဲ့ပေမဲ့လည်းန
တိုက်ခဲ့ပြီးတဲ့နောက်ကမ္ဘာတဝန်းလောင်စာဆီဈေးတွေတက်မယ်လို့လေးလာသူတွေကသတိပေးနေပါတယ်မြန်မာနိုင်ငံမှာ73စီတလီတာကိုဒီနေ့ကျပ်40ဝန်းကျင်ဈေးတက်ခဲ့ပါတယ် Octane 95တလီတာကိုကြာသပတေးနေ့တုန်းက1980ကျပ်ဈေးရှိခဲ့ရာကဒီနေ့မှာတော့6810ကျပ်ဈေးဖြစ်သွားခဲ့ပါတယ်တက်စီတပိပါဈေးဆိုရင်တော့တရက်အတွင်းမှာကျပ်1000နီးပါးလောက်တက်သွားတယ်လို့မန္တလေးတိုင်းကဈေးရရွှေပြည်73စီချောင်းဝယ်ကြီးကပြောပါတယ်
တဲ့ဥမာမှာဟုတ်သူတို့ဈေးမပွင့်ရဘူးဒါပေမဲ့ပွင့်လာတယ်အဲ့လိုမတက်ဈေးညာအနည်းငယ်ဈေးညနေဈေးတွေဖြစ်92ကအစ36000အဲ့ဒါ366ဖြစ်သွားတယ်ပရီမီယံကတော့3.2ကနေ3.3အဲ့လိုဈေးလာကြတာအဲ့တော့ခုလိုပါတယ်ရောင်းတော့ဟိုအိပ်ပါသွားတာတော့မရှိဘူးအောင်းလာတာပေါ့ဈေးတက်လေရောင်းအောင်ကောင်းနေပါလား
မြန်မာနိုင်ငံမှာစီးရဲပဋိပက္ခဖြစ်နေတဲ့နေရာတွေအတွားလာထွက်ခဲ့တဲ့နေရာတွေမှာအရှင်တွေကဆက်သုံးစီဈေးနှုန်းတွေအဆမတန်တက်ပြီးတော့တချို့နေရာတွေမှာဆိုရင်ရှားပါးပြက်လက်တဲ့အထိဖြစ်နေပါတယ်။ယူကရိန်းနိုင်ငံကိုရုရှားစစ်ဝင်တိုက်တဲ့ကြာသပတေးတွေကကမ္ဘာ့ရေနံစိမ်းဆီးတစ်စီကိုတရ၅ဒေါ်လာအထိတစ်ချိန်မှာဈေးတက်သွားခဲ့ပြီးတော့ဥရောပတစ်ဘာဝတန်ငွေဈေးကလည်း50%ကနေအထိခုန်
လောင်စာဆေးတွေပြန်ကျသွားခဲ့ပါတယ်ဒီနေ့တောက်ကြနေမှာလဲတဘာဝတံငွေနဲ့ကမ္ဘာရေနံစိမ်းဆေးတွေလောလောဆယ်အနေနဲ့ပြန်ကျပြီးတော့တစ်စီကိုဒေါ်လာ100အောက်မှာဆေးရှိနေပါတယ်ရှင်ရုရှားကျူးကျော်ဆေးကြီးရဲ့မြန်မာဈေးကွက်ပေါ်ရိုက်ခတ်တဲ့အခြေအနေမတ်စုမျက်မှောင်ပြပြသွားတာပါမြန်မာနိုင်ငံမျိုးတရုတ်ဈေးနှုန်းမြို့နယ်မှုဘယ်လိုရှိနေတယ်လဲဆိုတာမကြခင်ပြောပြပါမယ်အခုတော့ကလေးမ ို့ပြည်သူ့ကော်မတီအဖွဲ့တွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။တန်ဖိုကြီးရွာမှာဖေဖော်လ23ရက်နေ့ကအမျိုးသမီး3ယောက်ကိုစစ်ကောင်စီတပ်တွေဖမ်းသွားပြီးတဲ့နောက်မိလောင်ထားတဲ့သူတို့အလောင်းတွေကိုပြန်တွေ့ခဲ့ရတယ်လို့ကော်မတီအဖွဲ့ဘက်ကပြောပါတယ်။တိုက်ပွဲဖြစ်နေတဲ့ဒေသကထောင်နဲ့ချီတဲ့ရွာသားတွေလည်းဘေးလွတ်ရာထပြေးနေကြပါတယ်။ဒီအကြောင်းရန်ကုန်ကနေပြပို့ထားတဲ့သတင်းကိုရရန်နိုင်ပြောပြပါမယ်။
စကိုင်းတိုင်းကလေးမျိုးနဲ့တောင်ပိုင်းကချောင်းကတန်ဘူရန်ကြီးအောင်အစားရှိတဲ့ကြီးရွာတွေဘက်မှာနေမီရှင်းလေးလုံနေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ရန်ကြီးအောင်ရွာနဲ့မန္တော်ရွာကြားမှာချင်းကာကွယ်ပူပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြာသပတေးနေ့ကတိုက်ပွဲဖြစ်ခဲ့တယ်လို့ကလေး PDF တောင်ဝန်ရှိသူတဦးကပြောပါတယ
်။တိုက်ပွဲကနှစ်ဆက်လေးနေ့ရောရှိတယ်ပေါ့။မန္တော်ကမှာပေါ့။မန္တော်ကရန်ကြီးအောင်ကျော်လေးကအမှသူအေအား60လောက်ကမန္တော်ရွာမှုရတယ်ကိုယ်တော်ဒီကကျွန်တော်တို့ပုံမှန်ဖွဲ့ပဲလေ CDF KGG ဒီစံတလာ RGDF ဒီပကဖွဲ့ပူပေါင်းမှုတို့ကြားပြတ်ဝင်တိုက်ကြကို24နှစ်ရောက်အရာဖြစ်တော့ကြရပြန်နာကအားရ6ရက်လောက်ကြရ
ကလေးမျိုးနယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
ကတော့ကလေးမှာတော့ကျွန်တော်တို့တန်ဘူရွာနောက်ပြန်ပြီးကြားထောင်းကတော့မှာတော့ဒီ PDF အကြမ်းဖက်တောင်းရန်တွေအခြေပြုနေတဲ့နေရာကိုကျွန်တော်တို့ဝင်ရောက်ပြီးတော့လုံလုံကြီးကဖောင်ခဲ့ခရာရှိတယ်။အဲ့မှာတဲဆက်သုံးလုံးဆက်လုံးမိုင်းကြီးကျန်းကျိုးကွေကြီးကြီးကျွန်တော်တို့တိမ့်စီရမိတာရှိပါတယ
်။အခုလိုတိုက်ပွဲဖြစ်နေတဲ့ရန်ကြီးအောင်ရွာနဲ့တိတ်မွေးတဲ့တန်ဘူရွာကနေဖေဖော်ဝါရီ23ရက်နေ့မှာစစ်ကောင်စီတပ်ဖွဲ့တွေကဖမ်းဆီးသွားတဲ့သားမိသုံးဦးအသက်ခံရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ကပြောပါတယ်။ထောင်ကဒေသခံတွေဖြစ်တဲ့သားမိ၃ယောက်ဟာတန်ဘိုကြီးရွာဘက်ကတောင်ယာခင်းထဲမှာတိမ်းရှောင်နေရင်စစ်တပ်ကဖမ်းဆီးသွားတာဖြစ်ပါတယ်။ဖမ်းဆီးခံရပြီးဖေဖော်ဝါရီ24ရက်နေ့မှာတော့သူတို့ကိုတပ်ဖြတ်မိရှို့ထားတဲ့အလောင်းတွေပြန်တွေ့တယ်လို့ချင်းလန်းဒီဖန့်စ်ဖို့စ်ကလေးကဘော်ဂန်ဂေါ်ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်။
ကျွန်တော်တို့ရရှိထားတဲ့နေပြည်တော်ချက်လိုက်ရဆိုရင်တော့တဲရင်ကျွန်မရှိတဲ့၆ခွကြီးရောအလိုက်တာပေါ့နော်နေထိုင်မှုကတော့၆ခွကြီးရောကလို့မဟုတ်ဘဲနဲ့သူတို့လုပ်ငန်းဝင်ရှိတဲ့တဲရင်မှာနေထိုင်နေတဲ့သားမိ၃ယောက်ကိုစစ်တပ်ကနေပြီးတော့မှဖမ်းဆီးခေါ်ဆောင်သွားတဲ့နောက်မှာအဆက်အသွယ်ကျက်တော့သွားခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ဒါဒေတာကန်ပြည်သူ့ချုပ်နဲ့မျက်မြင်သက်သေတချို့ပြောပုံရတော့ကလေးမျိုးနဲ့တောင်ပိုင်းတန်ဖိုးကြီးရွာအရှိတ်ဖက်ရခင်တော်မှာရှိတဲ့တဲရင်တစ်ခုအတွင်းကနေပြီးတော့တနက်ပံသုံးချက်ထွက်ပေါ်လာပြီးတဲ့နောက်မှာ၎င်းတဲရင်ကိုစစ်တပ်ရဲ့နေဆိုမှာမြစ်ရှိဖြတ်ကြည့်ရတယ်လို့ပြရပါလေကြ။ချက်စင်ဒီနောက်တစ်ရက်မှာကျွန်တော်တို့ဒီ PDF PKG နဲ့ PDF တပ်ဖွဲ့ဝင်တွေကသွားပြီးတော့မှမြစ်ရှိဖြတ်ကြည့်ခံရတဲ့တဲရင်ကိုတော့ရောက်စစ်သေးကြည့်ရှုကြည့်တဲ့အခါမှာမိကောင်ချမ်းနေတဲ့အယူပြတွေကိုသိရှိရတာဖြစ်ပါတယ်
။ဖန်စီတပ်ဖြတ်ခံရတဲ့တာမီ၃ဦးကတော့ဒေါငွေဇော်လန်းအသက်40မိုက်တီယန်နွန်ချွဲအသက်16နှစ်မိုင်းငွန်ဇာတီယန်အသက်14နှစ်တို့ဖြစ်ကြပါတယ်။ဖန်စီကံရွာသူအမျိုးသမီး3ဦးမိရှုသက်ဖြတ်ခံရတဲ့ဆွဆွဲချက်နဲ့ပတ်သက်လို့သူတို့လောက်တာမဟုတ်ကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကညင်းဆိုပါတယ်
။အဲ့ဒီဖြစ်စဉ်မှာတော့မရှိပါဘူးကြာ။အဲ့အမျိုးကိုဆွဆွဲချက်တွေကတော့ဖြစ်နေကြဖြစ်ပါတယ်။ဒီရဲ့မြေရန်ကျမ်းပဲတောင်းကြသူတွေအနေနဲ့ကတော့ဒါအဲ့ကွဲဖြစ်ပြီးတော့တက်ကနေယူအောင်မိရှုလေတော့လူတွေကိုမိရှုပတ်တယ်ဆိုသူတို့ရဲ့ပုံလေးလုပ်ငန်းနေပါပဲ။ရှင်းရင်းပြောရင်ကျွန်တော်တို့အနေနဲ့ကအခုအချိန်မှာတက်မတော်ဆိုးရမြန်မာနိုင်ငံကိုအုပ်ချုပ်နေရဖြစ်တယ်။ဒီလိုလိုမလို့မီးလောင်သွားလို့ရှိရင်ရွာမီးလောင်သွားလို့ရှိရင် IDD ဖြစ်လာရင်ဘယ်သူကပဲကျွေးရပူဆာတယ်တော့တမလို့ပဲကျွေးရမှာဖြစ်တယ်တမလို့ပဲဆောင်းချော်ရတာဖြစ်တယ်ဒီအစိုးရကပဲကျွန်တော်အလုံးငှားတာဖြစ်တယ်ကျွန်တော်အလုံးများစင်တဲ့အလုံးမျိုးကျွန်တော်တို့လုတ်ရအကြောင်းကိုမရှိဘူးလို့
ကလေးမျိုးနဲ့တောင်ပိုင်းမှာစစ်တပ်ကနေမီးရှင်းလင်းနေပြီးတော့တိုက်ပွဲတွေဖြစ်နေတာကြောင့်နှချောင်းချောင်းကတန်ဖိုးရန်ကြီးအောင်ဆားရှိတဲ့ကြီးရွာတွေကထောင်နဲ့ချီတဲ့ရွာသားတွေစစ်ပေးလို့ရတိမ်းရှောင်နေရတယ်လို့ CDF KKG ပြန်ကြားရေးတောင်ဝန်ရှိသူကပြောပါတယ်
လက်ရှိအခြေအနေကတော့တန်ဖိုးရန်ကြီးအောင်စတဲ့ကြီးရွာတွေကတော့သတိဆောင်နေရတဲ့ဒေသပေါ့ခင်ဗျာခမန်းချွေဘလူးပမာနာအချင်းတော့ကျွန်တော်တို့ခမန်းရဆက်ပေမဲ့အင်ဂျီပေါင်း900 800နီးပါးတိအောင်ဟိုသတိဆောင်နေရပါတယ်ဆောင်းဝန်းနဲ့ကြုံပါရစေ
Lesi Glimun at Almighty Dama, Chinka Way, Pua Puene, Sikong the Jadu Jatai Puri Jau, Rather the town Niva Piluago, Tapi Ponku Nijavare. Edema, Kalimu Bama, Toya Kulon, Du Natanjo, Shinibi, Janetu Rigaro, Tor Down Dene, Nisa Mizadu Risima, Kulon Nijavare. Yeah?
Glimu Betini, Kuyana and Toda Doraba, a cool tolling it a season go, VUE, Facebook Samana today, VUE.Burmese.News Malet, Chine, Taya Nasane Mare. ดอนซันสุจิရဲ့တရားရုံးခြင်းရက်တွေဘယ်လိုပြောင်းလိုက်တယ်ဆိုတာမကြခင်သိရပါမယ်အခုဆက်ပြီးတရုတ်ရင်းနှီးမြှုပ်နှံမှုတွေပြောပြပါမယ်မြန်မာနိုင်ငံမှာအများဆုံးရင်းနှီးမြှုပ်နှံထားတဲ့တရုတ်လုပ်ငန်းတွေအတွက်မတည်ငြိမ်တဲ့မြန်မာနိုင်ငံရဲ့ခြေနေတွေကြောင့်စိန်ခေါ်မှုတွေဆက်ပြီးရှိနေဦးမယ်လို့ပညာရှင်တွေကခန့်မှန်းပါတယ်ဒီကြတဲ့2020တနှစ်လုံးမှာတရုတ်မြန်မာနိုင်ငံကုန်သွယ်ရေးကြ nga bibu le didrin gu kunin jan ga pyo pya ba me
myama nai nga ma sit tet ga ana dai mi naw pai tyauk siwa ye longan lwe ye yin ni myauk nan mu thawat ni ba cha sin twa ga de so da siwa khu tai win ji thana ye sin yin lwe ya ti ya ba de de chain ne ma be tyauk myama ne set kong do ye thi kai ni da nai nga ye long jong ye ma ti ngai mu re chao tyauk longan nge re yan na goun da ne set long jong mu ma shi do da sa da re chao tyauk ha myama nai nga ne ga သူရဲ့အကျိုးစီးပွားတွေအတွက်စိုးရိမ်နေပုံရတယ်လို့နိုင်ငံရေးလေးလာသူတွေကပြောပါတယ်။ဒါပေမဲ့မြန်မာဟာတရုတ်အတွက်လုံခြုံရေးအပါအဝင်ရေရှည်အကျိုးစီးပွားအတွက်ပါအဓိကကြတာကြောင့်တရုတ်ရဲ့ယင်းနှိမ့်နှံမှုတွေကတော့ဆက်ပြီးရှိနေလိမ့်မယ်လို့လည်းနိုင်ငံရေးလေးလာသူတွေကမြင်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီနဲ့စစ်ကောင်စီကိုစန့်ကျင်သူတွေကြားမှာသူရဲ့အကျိုးစီးပွားကိုမထိခိုက်ဖို့အတွက်သတိထားပြီးတော့လှုံ့ဆော်နေပုံရတယ်လို့နိုင်ငံရေးလေးလာသူဥယေထွန်းတီဘောကသုံးသပ်ပါတယ
်အခုဒါသာကလက်ထက်မှာအရင်နဝတ္တနာမလက်ထက်ကလည်းမတူရဲနဲ့ဒီသူ့ကိုဆန့်ကျင်တဲ့ဒီလူလူကူကစီရင်ကြီးတယ်ကလက်ထက်ကပြီးတော့တော်လာပိုက်ထိုက်ပါလေပေါ်လာတဲ့အခါကျတော့အဲ့ဒါကပြည့်ရဲ့ညီညွတ်နာမှုတွေလုံခြုံမှုတွေကတော့ရေးကြီးတဲ့စဖြစ်နေတယ်ဆိုတော့သူကအခုညီညွတ်နာမှုတွေဒီကာလမှာဆက်လုပ်မယ်ဆိုလို့ရှိရင်ဒါကကဘလို့ပြောမလဲဆိုရင်ဒီလက်ကကကိုတဆူရှိအောင်လုပ်တဲ့ဒီတိုင်းရင်းနှီးနှံမှုတွေလို့အဲ့လိုမြင်သွားပြီးတော့ဖြစ်လို့ရပြီးလုပ်မှာကိုသူစိုးရင်လည်းဆက်ရှိရှိမှလည်းဒီလူမှုဆန္ဒပြပွဲတွေမှာသူရဲ့ဆက်စပ်စပ်တွေဘာတွေဖြစ်ပြီးခံရတာလည်းရှိသေးတော့သူအဲ့ဒါကိုအတိကြီးကြီးထားနေတာပေါ့ဒါကြောင့်မလို့သူကအဲမြန်မာမှာနောက်ဆိုးရက်တရက်တက်လာလို့ရှိရင်လည်းအဲ့လိုမျိုးပေါ့နော်ဒီညောင်ရဲကိုအမခံနိုင်တဲ့အဖြစ်လုံလားနေမရှိတော့တဲ့ကာလမျိုးရောက်ဖို့သူကလိုလားလေ
ရခိုင်ပြည်နယ်ကနေတရုတ်နိုင်ငံယူနန်ပြည်နယ်အထိတွဲတန်းထားတဲ့ရေနံနဲ့တဘာဝဓာတ်ငွေပိုက်လိုင်းလုံခြုံရေးစိုးရိမ်စရာဖြစ်လာတာစစ်ကောင်စီကိုတရုတ်ကပံ့ပိုးနေတယ်ဆိုတဲ့အမြင်နဲ့တရုတ်မလိုလားတဲ့သဘောထားတွေရှိနေတာကတရုတ်အကျိုးစီးပွားကိုချိန်ချောက်နေတယ်လို့နိုင်ငံရေးလေးလာသူတွေကပြောပါတယ်လက်ရှိလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတော်တော်များများမှာတရုတ်စီမံကိန်းတွေလည်းရှိနေပါတယ်တရုတ်အစိုးရအနေနဲ့မြန်မာပြည်တွင်းကသူ့ရဲ့ရေရှည်အကျိုးစီးပွားအတွက်မြန်မာနိုင်ငံရေးမှာအပြုသဘောဆောင်တဲ့ဆွတ်ဖတ်မှုဒါမှမဟုတ်တိုက်တွန်းမှုတစ်ခုခုတော့လုပ်ရလိမ့်မယ်လို့တန်ပဒီပအင်စတီကျူကပြည်သူ့ရေးရာမူဝါဒလေးလာသုံးသပ်တဲ့ပညာရှင်တဦးကပြောပါတယ်
အထက်ဆုံးလောကကိုကြည့်လို့မရဘူးတရုတ်ပြည်ကမြန်မာပြည်မှာဆိုလို့ရှိရင်တခြားကိုထဲဟုံကစီးပွားရေးကိုမျိုးရအများကြီးနှိမ့်နှံထားတယ်ဒါမဆုံးရှုံးကြဘူးဆိုလို့ရှိရင်တခုခုတော့ခင်ဗျားတို့ကစားလောက်ရနိုင်မယ်ဆိုတော့သူတို့ကမလုပ်ရဘူးဟိုနှထိုးကြီးမှာဟိုပိုက်ဟန်းကစောင့်ရှောက်တယ်အသက်ဆံရတယ်ဒါပိုရေးကြီးတယ်တရုတ်ပြည်ကသိပြမယ်နော်ဒီကန်တာရင်ကဆက်ယုံနေကိုအကုန်လုံးကုန်ကြီးကိစ္စမရှိဘူးဒီပိုက်ဟန်းကသိလွယ်အသက်ပဲဒီပြည်အများကြီးချင့်ချင်ရမယ်ဒီစက်ရုံနဲ့နည်းတော့မရှိပါပြန်ဆိုဆောက်လို့ရတာပဲဘာခက်တာမလို့လေနော်ပိုက်လိုင်းကြီးကွဲသွားပြီဆိုရင်တွားရောခံစီုံနဲ့ကောင်းသွားမယ်ထင်လားမရဘူးတခုလောက်ရနိုင်မယ
်ရေရှည်အကျိုးစီးပွားအတွက်ဆိုရင်တော့တရုတ်ဟာစစ်ကောင်စီကိုအကာအကွယ်ပေးတာမျိုးရှောင်ရှားပြီးတစ်ချိန်မှာဖိအားပေးကောင်းပေးလာနိုင်တယ်လို့လည်းခံမှန်းနေတာတွေလည်းရှိပါတယ
်အာဆီယံနိုင်ငံတွေအကုန်လုံးပေါ်မှာသူဆောင်မှုရဲ့ geopolitics ကဆရာကကျလို့ရဲ့ influence နဲ့ American influence ပါနော်။ဘယ်ဟာပုံကြည့်ကြလဲဆိုတော့ကျွန်တော်တို့ကကြည့်ရင်တရုတ်ကပဲပုံကြည့်လာတာ။အဲတော့တရုတ်နဲ့မြန်မာနဲ့ကစိတ်ပေါ် investment ရောတခြားဟာရောများတဲ့ဆိုတော့
ဒီလိုတရုတ်ရဲ့ဒေါ်စီဝါကိုတရုတ်တစ်ခုချိခိုက်နေဆိုရင်တရုတ်ကနေဒီအပြင်နိုင်ငံတွေကတနည်းပုံနဲ့ပြန်ပြီးပါတယ်။ဒါကြောင့်မို့လို့လက်ရှိအခြေအနေမှာတော့တရုတ်ဘက်ကမြန်မာနိုင်ငံမှာယင်းနှိမ့်နှောင်းမှုတွေလျှော့ချထားပြီးရခိုင်သဘောတူညီထားတဲ့နှစ်နိုင်ငံစီမံကိန်းတွေကိုလည်းအကောင်အထည်မဖော်သေးပဲရပ်ဆိုင်းထားပါတယ်ခင်ဗျာ။
ဆရာနာဒင်ပြည်တော်တရုတ်နိုင်ငံရဲ့မြန်မာနိုင်ငံတွင်ဂျီနီမြို့နယ်မှုတွေကြာဆင်းလာတဲ့တွင်ကိုငင်းချမ်းပြောပြသွားတာပါ။အန်အိုဒီအစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ကလက်ထိုးတဲ့ရွှေနဲ့ဒေါ်လာငွေတွေရယူတယ်ဆိုပြီးဒေါ်ဆန်းစုကြည်အပေါ်စစ်ကောင်စီကတရားစွဲထားတဲ့အာဂရိလိုက်စားမှုတွေဒီကနေ့ဖေဖော်ဝါရီလ25ရက်နေ့မှာနှစ်ဖက်အပြီးသက်လျှောက်လဲတင်ပြခဲ့ကြပါတ
ဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒ
တရားရုံးမှာဒီကနေ့နှစ်ဖက်အပြည့်အစုံရှောက်လဲချက်တွေတင်ပြခဲ့ကြပါတယ်။ဥဖြိုးမင်းသိန်းကဒေါအောင်ဆန်းစုကြည်ကိုရွှေနဲ့ဒေါ်လာတွေပေးခဲ့ရတယ်လို့ပြောဆိုခဲ့ပေမဲ့တကယ်ပေးခဲ့တယ်ဆိုတာကိုဥဖြိုးမင်းသိန်းကိုယ်တိုင်ကရောတရားလူပြတက်တီကပါခိုင်ခိုင်မာမာတက်တီပြနိုင်ခဲ့ခြင်းမရှိတဲ့အချက်ကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့လူတွေကတင်ပြခဲ့တယ်လို့စုံစမ်းသိရပါတယ်။ဒေါ်ဆန်းစုကြည်ကသူ့လက်ခံရယူတယ်ဆိုတဲ့ဆွဆွဲချက်သာရှိပြီးဆရနာတိန်တဲ့နေကဒေါ်ဆန်းစုကြည်ကိုဖမ်းဆီးပြီးသူ့ရဲ့ပိုင်ဆိုင်မှုတွေကိုထိမ့်သိမ်းစင်ကလည်းအဲ့ဒီရွှေနဲ့ဒေါ်လာတွေစရင်လည်းမပါခဲ့ဘူးဆိုတဲ့အချက်ကိုဒေါ်ဆန်းစုကြည်ရဲ့ရှေ့လူတွေဘက်ကတရားရုံးမှာတင်ပြခဲ့ကြပါတယ်။ဒီချားနာဝဲမှာဒီအမှုအတွက်နှစ်ဖက်စလုံးကအပြစ်တက်လျှောက်လဲခဲ့ကြပြီးဖြစ်လို့ရှေ့သတင်းဘက်ယုံကြည်ကြရင်အမှုကိုဆွဲချက်တင်တဲ့မသိအဆုံးဖြတ်ဖို့ရှိနေပါတယ်။Talking Tea Foundation အတွက်နေပြည်တော်မှာမြေနေရာနှစ်ခုရယူမှုနေအိမ်ဆောက်လုပ်မှုတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည် NLD အစိုးရတမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ရောက်အပေါ်မှာတရားစွဲထားတဲ့အမှု၄ခုအတွက်ကိုလည်းဒီကနေ့ကြားနာဖို့ရုံချင်းပေးထားခဲ့တာပါ။ဒါပေမဲ့ဒီအမှုတွေအတွက်တရားလိုစစ်ကောင်စီဘက်ကတက်သေးထွက်ဆိုမဲ့နေပြည်တော်စီမံသားရေးကော်မတီကအရာရှိဒေါက်တာဖွင့်တန်နာကျော်တင်နန်းရှိနေလို့မလာနိုင်တဲ့အတွက်မကြားနာနိုင်ခဲ့ပါဘူး။နောက်တစ်ခေါက်ယုံကြည်ကြရင်ဒေါက်တာပွင့်တန်နာကျော်အပြင်နောက်ထပ်လူပြတတ်တဲ့တူဖြစ်တဲ့ရန်ကုန်စီရင်တရားရေးကော်မတီကအရာရှိတူဖြစ်တဲ့ဦးအောင်မျိုးဦးတို့ကိုပါဆက်ဆေးမယ်လို့သိရပါဗျ။ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အခက်တိလိုက်စားမှုတွေကိုအရင်ကတောက်ချနေတိုင်းမှာပုံမှန်ဆက်ဆေးနေပေမဲ့ရှေ့သင်းဘက်ကစပြီးရက်တွေပြောင်းလဲကြားနာဖို့လဲနေပြီးတော့အထူးတရားရုံးတရားသူကြီးကရက်ချင်းတွေပေးခဲ့ပါဗျ။ဒါကြောင့်ဥဖြိုးမင်းသိန်းထံကနေရွှေနဲ့ဒေါ်လာတွေယူတယ်ဆိုတဲ့အမှုအပါအဝင်နေပြည်တော်နဲ့ရန်ကုန်မြို့တွေမှာဒေါကင်ဂျီဖောင်ဒေးရှင်းအတွက်ညီနဲ့အဆောက်အဦတွေရယူခဲ့မှုနဲ့ဆိုင်တဲ့အာဂရီအမှု၅မှုကိုတနင်္လာနေ့တိုင်းမှာကြားနာမှာဖြစ်ပါတယ်။ရဟတ်ရင်ငှားရမှုဝယ်ယူမှုနဲ့ဆိုင်တဲ့အာဂရီလိုက်စားမှု၅မှုကိုတော့အပတ်စဉ်အင်္ဂါနေ့တိုင်းမှာကြားနာသွားမှာဖြစ်ပြီး2020ရွေးကောက်ပွဲမှာမလျော်ဩဇာသုံးတဲ့ဆိုပြီးရသသက်ကြီးပုံမှန်130ကကြီးနဲ့တရားစွဲဆိုခံထားရတဲ့အမှုကိုတော့တောက်ကြနေတိုင်းကြားနာသွားမှာဖြစ်ပါတယ်။စီးပွားရေးပညာရှင်ရှောင်းတာနာနဲ့အတူတရားစွဲဆိုခံထားရတဲ့နိုင်ငံတော်လူ့ဝက်အဥပဒေချိုးဖောက်မှုကိုတော့အရင်တိုင်းကြာတာပြီးနေမှာဆက်လက်ကြားနာသွားမယ်လို့သိရပါတယ်။အမှုပေါင်း73မှုနဲ့လက်ရှိရင်ဆိုင်နေရတဲ့ဒေါက်တာဆန်းစုကြည်ရဲ့အမှုတွေကိုတပတ်မှ၄ရက်ပြောင်းလဲကြားနာဖို့တရားသူကြီးကပြောင်းလဲတက်မှတ်ခဲ့တာဖြစ်ပါတယ်။ဒေါကင်ဂျီဖောင်ဒေးရှင်းအတွက်စီးပွားရေးသမားမောင်ဝိစီကနေဒေါ်လာ9သိန်းခွဲကို2019နဲ့2020ပြည့်နှစ်အတွင်း၄ကြိမ်ခွဲလက်ခံရယူခဲ့တဲ့ဆိုပြီးတရားစွဲထားတဲ့အခရီးအမှုကတော့အခုအချိန်ထိနေပြည်တော်အထူးတရားရုံးကိုရောက်မလာသေးတဲ့အတွက်ဒီအမှုကိုဘယ်နေ့စတင်မလဲဆိုတာမသိရသေးပါဘူး။ဒီကနေ့ယုံကြည်လာတဲ့ဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးကောင်းမွန်တယ်လို့စုံစမ်းသိရပါတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကဒေါအောင်ဆန်းစုကြည်အပေါ်မှာလောလောဆယ်အထိအမှုပေါင်း၁၈မှုနဲ့တရားစွဲထားပြီး၅မှုအထွေ6,006နှစ်ပြစ်ဒဏ်ချမှတ်ချပါရရှင
်။ဒေါအောင်ဆန်းစုကြည်တရားရုံးချင်းချက်တွေပြောင်းလဲတက်မှတ်လိုက်တဲ့တွင်မခင်ပြူတီပြောပြသွားတာပါ။ VOA ရဲ့ဒါရိုက်ထုတ်လွှင့်ချက်တွေနောက်ဆုံးရမြန်မာအမေရိကန်နဲ့နိုင်ငံတကာသတင်းတွေတင်ပြပို့ချက်တွေဆက်သွယ်မြန်မာကန်တွေပြည်တွင်းသတင်းသုံးသပ်ချက်တွေနဲ့တင်ပတ်စင်ကန်တာအသီးသီးကို VOA ရဲ့ website burmese.voanews.com မှာဆက်စလီနာရီပတ်လုံးအချိန်မြေဖတ်ရှုနိုင်ကြည့်ရှုနိုင်နားဆင်နိုင်ကြပါတယ်။ VOA Mobile App ကိုဖုန်းနဲ့ထည့်ထားမယ်ဆိုရင်လည်းအချိန်မြေသတင်းတွေအတွက်တူရနိုင်ပါတယ်။တောက်ကြညာဘက်အစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်။မကြခင်အစီအစဉ်ဒုတိယပိုင်းကိုဆက်ပါမယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese App ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်မတွေ အပတ်စဉ်အစီအစဉ်တွေကိုလည်း အဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
မြန်မာစံတော်ချိန်ည 9:00 ကိုရွေးရှိပါပြီ VOA American တန်ရဲ့ February 25 ရက်တောက်ကြညာပဲအစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါ အခုအစီအစဉ်ဒုတိယပိုင်းမှာ အမျိုးသမီးကဏ္ဍ သုဒ္ဓဆောင်လင်အမေရိကန်တခွင်သိပ္ပံနဲ့နှိပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ် အရင်ဆုံးအမျိုးသမီးကဏ္ဍနဲ့စပါမယ် အမေရိကန်ပြည်ထောင်စုမှာကိုဗစ်-19ကူးစက်မှုနဲ့တည်ဆုံးမှုတွေတဖြည်းဖြည်းပြန်ကျလာပြီလို့ကျန်းမာရေးဌာနစီးရင်တွေမှာဖော်ပြကြတယ်လို့ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေလည်းနေရာအတော်များများမှာပြန်ပြီးတော့ရှော့ပေါ်ပေးလာနေပါပြီအရင်ကူးစက်မှုများခဲ့ခြင်းကကိုဗစ်လူနာတွေမနိုင်မနေနဲ့ပြန်ပန်းခဲ့ကြရတဲ့ဆေးဝင်နှန်းတွေရောအခုချိန်မှာပုံမှန်အလုပ်ခွင့်အခြေအနေပြန်ရောက်ပါပြီလားဒါမှမဟုတ ကိုဆက်သွယ်မြင်းမြန်ပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ကင်ဂျူတွေကတင်ဆက်ထားပါတယ်ခင်ဗျာ
There's a path we must choose sometimes Gotta stand up and fight
ဘတ်တာယူတာဒါအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကမစ္စတာစေယုံပါလက်ရှိသူနာပြုစေဝန်တက်တူပေါ့နော်ဆိုတော့ကျမတို့အားလုံးသိတဲ့အတိုင်းပဲဒီအမေရိကန်ပြည်ထောင်စုဆိုတာကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုရောသေဆုံးမှုရောအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့လက်ရှိမှာတော့ဒီပြီးခဲ့တဲ့ဒီသတင်းပတ်တွေအတွင်းရက်ပိုင်းတွေအတွင်းမှာပေါ့နော်ထွက်လာတဲ့စီးရင်တွေရဆလို့ရှိရင်တော့ပြီးခဲ့တဲ့လနဲ့နှိုင်းရှင်တော့မှာပဲဒီလအတွင်းမှာဒီရောဂါကူးစက်မှုရောသေဆုံးမှုနှုန်းရောဟိုကျဆင်းလာတယ်ဆိုတာကိုကျွန်တော်တို့သိရပါတယ်။ဒီယောဂဆိုဝါကူးစက်မှုတွေဖြစ်တဲ့အချိန်တုန်းကတော့ဒီဆရာဆရာဝန်တွေသူနာပြုတွေစိတ်ဝင်တန်းတွေအနေနဲ့เนาะစိတ်ယုံတွေမှာလူနာတွေမနိုင်မနေဖြစ်ပြီးတော့မှအတော်လေးကိုစိတ်ရောကိုယ်ကပြင်ပန်းခဲ့ကြရတယ်။ဆိုတော့အခုကူးစက်မှုတွေပြန်ပြီးတော့ကျဆင်းလာပြီဆိုတဲ့အခါမျိုးမှာရောစိတ်ဝင်တန်းတွေအတွက်လုပ်ငန်းခွင်အခြေအနေကပုံမှန်ပြတ်ဖြစ်လာပြီလို့အခုချိန်မှာပြောလို့ရပါလားရှင်ဘယ်လိုထင်ပါလဲ
။ဟုတ်ကဲ့ရှင်ကျမတို့ဆေးရုံမှာတော့လက်ရှိမှာတော့ကိုယ်ပဲယောဂနဲ့တက်နေတဲ့လူနာတွေလည်းရော့ချသွားတယ်။ကုသမှုလည်းရော့ချသွားတယ်။ဆိုတော့ကိုယ်ပဲယောဂတော့ရော့လာတယ်လို့ပြောလို့ရတာပေါ့နော်။ဒါပေမဲ့လည်းဒီကိုယ်ပဲယောဂသည်ရှင်းစက်လက်ရှိနေမှာဖြစ်တဲ့မျိုးပွားတွေလည်းရှိလာနေတဲ့အတွက်ပုံမှန်ဖြစ်လာဖို့ဆိုတာကတော့ကျမတို့အချိန်ယူရမှာဖြစ်တယ်။ကျမတို့တွေအကုန်လုံးကတော့တတိထားပြီးတော့ဒီကြရမယ်ပတ်ဝန်းကျင်တိုင်းမှာတော့ပဋိဌာန်ပြီးတော့ဆက်ဆက်ကြံကြရမှာပေါ့
ဆိုတော့လက်ရှိမှာရောစေဝန်တန်းတွေအတွက်ခက်ခဲတွေဆက်ရှိနေတယ်လို့ပြောလို့ရသလားဘယ်လိုခက်ခဲတွေများရှိနေလဲရှင
်ဟုတ်ကဲ့ရှင်လူနာတွေကတော့ရှိသေးပါနည်းသွားတာပဲရှိတာပေါ့ဆိုတော့အဲ့ဒီပုံမှာခက်ခဲတွေကတော့အများကြီးပဲဥပမာတစ်ချို့ပြောပြမယ်ကျမတို့စင်းယူမှာဆိုလို့ရှိရင်ကျမတို့စင်းယူကလာတတ်တဲ့လူနာတွေဒီအများကြီးကိုယ်ပင်ယောဂလက္ခဏာနဲ့လက္ခဏာပြပြီးတော့ရှိပြီးတော့တက်လာကြတာမျိုးမဟုတ်ဘူးရှင်။ကျမတို့ကသူတို့ကိုနှစ်ပတ်သမန်းလောက်ကုသပြုစုပြီးတော့မှလက္ခဏာပြတာမျိုးရှိတယ်ရှင်။အဲ့ဒီချင်းဆိုလို့ရှိရင်ကျမတို့ဆေးဝန်တန်းတွေရောဒီဆေးဝန်တန်းဝန်ကြီးမှာကုသမှုတွေရှိတာပေါ့နော်။ဆိုတော့လိုခက်ခက်ရှိတယ်ကျမဆိုလို့ရှိရင်လူနာကနေတစ်ဆင့်ယောဂကုသခံခဲ့ရတယ်အဲ့တော့ quarantine တပတ်ဝင်ရတယ်တပတ်ဝင်ပြီးတော့ဒီမှာကယောဂရှိပြီမဲ့ပြင်းပြင်းထန်ထန်မဖြစ်ခဲ့ဘူးမဖျားခဲ့ဘူးမနာခဲ့ဘူးဒီမှာရဲ့အဆုတ်ကလည်းရှင်းတယ်အဲ့တော့ဒီမှာကတပတ် quarantine ဝင်ပြီးတော့အလုပ်ပြန်ဆင်းရတယ်အလုပ်ဆင်းတော့နှစ်ပတ်လောက်ကြာတော့ချောင်းဆော့ဆိုတယ်ချောင်းဆိုးနေတယ်ဆိုတော့အလုပ်ကလည်းကျမကိုအရင်ပြန်ခိုင်းတယ်ချစ်ချင်းမဲ့ဆရာမနဲ့သွားတွေ့ခိုင်းတယ်သွားတွေ့ရတယ်ဒီတက်မှရရတယ်ဒီ long ဆိုကျမရဲ့အဆုတ်ကတတ်ရှင်ရဲ့ရောဂါရှိလာပုံတော့ပြီးတော့တွေးထုတ်တယ်စစ်တယ်ပုံတော့ဆိုတော့လိုင်လုံးရတဲ့ process ကနည်းလာမဟုတ်ဘူးပြီးတော့အလုပ်ကလည်းကျမနှစ်ထပ်လေးပတ်ထပ်ဖြစ်တယ်ကျမဘာမှပြန်မနာဘူးနော်ဒါပေမဲ့ချောင်းဆိုးနေတဲ့အတွက်ကျမလှုပ်ဆင်လို့မရတာလှုပ်ဆင်မရတော့ဝင်ဝင်ရှိဘူး ခဏကျွန်မပြောတဲ့ဒီ process တွေကိုလိုက်လို့ရတယ်ပေါ့နော်ပြီးတော့ကျွန်မကို sick leave ဆိုတော့ဒီဖြားနာတဲ့အတွက်ခွင့်ယူတဲ့ဟာအဲ့ဒီခွင့်ယူရင်ပတ်စံလေးပေးတယ်အဲ့ဒါကိုသူကရှော့ခိုင်းတယ်ရှော့ခိုင်းတော့ကျွန်မကိုယ်တိုင်ကလည်းဒီဆေးရုံမှာလုလုတာ9လလောက်ပဲရှိသေးတယ်ဆိုတော့အဲ့ဒီရဲ့ခံစားခွင့်ကိုကျွန်မကမရသေးဘူးတချို့ကျွန်မရဲ့လက်ဖို့ကင်ဖက်တွေဆိုလို့ရှိရင်ချောင်းနေနေဆိုရင်ကိုဗစ်လည်းမရှိဘူးချောင်းနေနေဆိုးနေတယ်ဆိုလို့ရှိရင်တို့ကသူများမကြအောင် cough drop ချောင်းဆိုးတဲ့ငုံတဲ့ကြားလုံးလေးငုံပြီးတော့ဒီလိုအောက်အီးပြီးတော့လှုပ်လှုပ်ကြတယ်လေဆိုအဲ့လိုမျိုးခက်ခဲနေရှိတယ်ရှင်ဒီမှာတော့ pressure များတယ်ရှင
်အဲ့တော့ဆိုလိုတာကယောဂမရှိပေမဲ့လည်းချောင်းဆိုးရင်အလုပ်ကလည်းသွားလို့မရဘူးအလုပ်မသွားတဲ့အတွက်ဝင်ငွေရလည်းမရှိဘူးဆိုတဲ့အခြေအနေမျိုးဖြစ်တာပေါ့နော်
ဟုတ်ကဲ့ရှင်ချောင်းဆိုးရင်လည်းလှုပ်သွားလို့မရဘူးယောဂမကိုဗစ်ယောဂရှိသည်ဖြစ်စေနဲ့ရှိသည်ဖြစ်စေချောင်းဆိုးရင်လုပ်တော့လို့မရအောင်ရှိ
အဲ့ဒါကိုတယောက်တည်းပဲလားအဲ့လိုကြုံရတဲ့တခြားဆေးဝင်တန်းတွေရောတော်တော်များများများရှိသလား
ရှိတယ်ရှင်ခဏကျွန်မပြောသလိုပဲပေါ့နော်ဘဒုကတချို့လို့ဆိုလို့ရှိရင်လည်းဒီ sick leave ဖြားနာလို့ရှိရင်ယူမဲ့ချိန်ကိုချိန်ကသူတို့တခြားပြဿနာတစ်ခုနဲ့ယူခဲ့ပြီဆိုလို့ရှိရင်ဒီပြဿနာနဲ့သူတို့ထိုက်ယူလို့မရဘူးအဲ့ဆိုလို့ရှိရင်ချောင်းဆိုးနေတဲ့ယောဂတခုခုဖြားနာနေတာမှသူတို့ကကိုယ်ချင်းချင်းတော့ပြကြတယ်မှအထက်လူသွားမပြပြဘူးလို့ပြောလို့ရှိတယ်ရှင်။ဆိုတော့ဟုတ်တယ်ဒီလိုမျိုးခက်ခဲကိုကျမတို့နှစ်ဆမတိုင်းတူတူများများဟိုကိုယ်အတွင်းမှာတော့ခက်ခက်ခက်ခဲဖြတ်ပန်ကြရတယ်ပေါ့နော
်။ဆိုတော့ဘတ်တာယူဆိုလို့ရှိရင်လည်းဒါလူနာစီရနေပြီးတော့မှတစ်ဆင့်ခုခံရတယ်ပေါ့နော်။ဆိုတော့သူနာပြုတွေဒီဆိုတာကဒီဆရာဝန်တွေထပ်ပို့ပြီးတော့လူနာတွေနဲ့ပို့ပြီးတော့အနည်းငယ်ဟိုထိခွေဆက်ဆံရတဲ့သူတွေဖြစ်တာ ਉਹ လीเนาะဆိုတဲ့အခါကျတော့ပူဆက်ဖို့လည်းပို့ပြီးတော့မြန်မယ်လို့ချင်ပါတယ်ဆိုတော့အဲ့ဒီလိုမျိုးဒီယောဂကြီးကလည်းအရန်ကိုပူဆက်ပြန်တယ်ဒီလိုအချိန်ကြီးကြုံနေရတဲ့အချိန်မှာဒီအလုပ်ကိုဘာကြောင့်ပြန်ဆက်ပြီးတော့လုပ်ဖြစ်နေရတာလဲ
ကျမကကျမရဲ့ဒီနှစ်မလုပ်ကိုအရန်မြတ်နေတယ်ကျမကကျမပေါ်မှာပေါ်တယ်ကျမမသိခင်ကဘာကြီးအတွက်မေတ္တာပေးပြီးတော့အသက်ဖေမဲလို့ကျမဆုံးဖြတ်တာလေ။နှစမလုပ်ငန်းကိုစပြီးတော့ကျမဝင်စလုပ်ကြတဲ့ကမေတ္တာပေးရမဲ့နေရာတစ်ခုလို့မေတ္တာလိုအပ်ဆုံးအလုပ်တစ်ခုလို့ကျမသိရှိခဲ့ရတယ်။လူနာတွေကဆင်းရုံလာတယ်ဆိုလို့ရှိရင်နာကျင်မှုပေါင်းများစွာနဲ့လာကြတာ။တချို့လူဆိုရင်အခုတက်လာတယ်မနေ့ဖန်ကြရင်အသက်ဆုံးအသက်တည်သွားကြတယ်ပေါ့နော်တချို့လူဆိုလို့ရှိရင်တစန်းစန်းအုံမှုနေရတယ်အဲ့ဒီအချိန်မှာမှကိုကသွားပြည့်စုံလိုက်ရတဲ့အတွက်ကိုရဲ့အလံတက်ပဲဖြစ်ဖြစ်ကိုရဲ့ပြည့်စုံမှုတက်ပဲဖြစ်ဖြစ်ကိုရဲ့ဒီပိတ်လိုက်တဲ့မြစ်တာတက်ပဲဖြစ်ဖြစ်သူတို့တွေကကောင်းကောင်းတာမျိုးပဲဖြစ်ဖြစ်တခဏတည်းလေးပြောချင်ရင်ဟုတ်လေရှိသွားတာမျိုးဖြစ်ဖြစ်အဲ့ဒီရဲ့မြစ်တာပေးရတဲ့အလုပ်ကိုကျမကအရန်နဲ့တက်တယ်အရန်မုံမြတ်တယ်လို့ကျမရှင်းတယ်အဲ့ဒါကြောင့်မလို့ဒီအလုပ်ကိုဒီနှစမလုပ်ကိုကျမကအရန်မြတ်လို့ရှင်းအဲ့ဒါကြောင့်လုပ်နေတာဖြစ်တယ်ရှင
်းဟုတ်ကဲ့ပါဒါပေမဲ့တစ်ဖက်မှာကြတော့လေဒီအခုဆိုရင်ဒီကိုဗစ်ကပ်ရင်းဆိုင်ရတဲ့အခါမျိုးမှာပေါ့နော်ဒီကိုဗစ်ဆိုတာကြီးကသူ့ရဲ့ရေရှည်စိုးကျိုးကဘလောက်ထိဘာတွေဖြစ်လာမလဲဆိုတာကျွမ်းကျင်ပညာရှင်တွေတောင်မှပဲဒါသူစိတ်တနာလုပ်နေတော့မှရှိသေးတယ်ဒီလိုအခြေအနေမျိုးမှာရောကိုကမစိုးရိမ်ဘူးလားကိုလည်းကူးလည်းခံထားရပြီဒီယောဂကြီးနဲ့ပတ်သက်ပြီးတော့နောက်တစ်ချိန်လဲထပ်ကူးကောင်းလဲကူးခံရနိုင်တဲ့ဒီမှာလုပ်နေတဲ့အတွက်ကြောင့်မလို့အဲ့ဒါကောမစိုးရိမ်ဘူးလား
စိုးရိမ်နေရှင်ကျမစိုးရိမ်ပါတယ်ယူပါစာနဲ့ပြောနေစလို့ရှိရင်တကယ်တော့ဆေးရုံစည်းကမ်းဆိုတာကိုဗစ်မှမဟုတ်ဘူးတခြားယောဂတွေနဲ့လာတဲ့လူနာတွေလည်းအများကြီးပဲကျမအစိုးရိမ်ဆုံးကပေါ်တော့တကယ်လို့များကျမမှလည်းယောဂခံပြီးရှိတာပေါ့ဆိုတော့ဒီကလေးများကျမခုဆိုရင်ကိုဗစ်လည်းရှိခဲ့ပြီလေရှိခဲ့တယ်ပြီးတော့နောက်ထပ်တစ်ခုယောဂခက်ကြီးကြီးတစ်ခုများကျမခန္ဓာကိုယ်တွေဝင်လာတယ်ဆိုလို့ရှိရင်ကျမရဲ့တိုက်ထုတ်တဲ့စနစ် immune system ကတိုက်ထုတ်နိုင်ပါမလားပေါ့နော်အဲ့ဒါကိုကျမနေ့တိုင်းလိုလိုစိုးရိမ်တယ်ဒါပေမဲ့လည်းစိုးရိမ်စိတ်ဆိုတာကတော့ဥမာပေါ့နော်ဆေးရုံစိတ်ခံမှာပဲလှုပ်လှုပ်အပြင်မှာပဲလှုပ်လှုပ်ဒီယောဂတွေကလူတွေကမသိကြတာပါဒီယောဂတွေနဲ့နေတဲ့လူတွေကထိတွေ့ကြတယ်လေဆေးရုံကြတော့ယောဂသည်တွေဆုထားတဲ့နေရာဖြစ်နေတယ်ဆိုတော့ပို့ပြီးတော့စိုးရိမ်တာပေါ့နော
်ဒါတော့စိုးရိမ်စိတ်လည်းရှိတယ်ဆော့ဆော့ပြောတဲ့မှာအခက်အခဲတွေလည်းကျွမ်းရတယ်ဆိုတဲ့အခါကျတော့အဲ့လိုကျွမ်းရတဲ့အခါမျိုးကြရင်ရော
ဒီအချိန်လေးကိုဘယ်လိုစိတ်ခွန်အားရနေလဲကြောက်ဖြစ်ပါလဲ
ဆိုတော့ကြောက်ဖြစ်တဲ့နင်းလန်းတွေကတော့လူတိုင်းမှာသူ့ပုံစံလေးနဲ့သူရှိကြတာပေါ့နော်ဒီမှာကတော့ဒီမှာကပြေးတော့ပါတယ်မှာပါတယ်အဲဆိုလို့ရှိရင်ဒီဘတ်တလေးတအားစိတ်ဖြစ်စီတဲ့နေ့လေးဆိုလို့ရှိရင်ဒီမှာဆယ်မိုင်လောက်မာရသွန်တစ်ခုလောက်လေဒီမှာပြေးတက်တယ်ဗပြေးတယ်ဆိုရင်စိတ်ပေါ့သွားတယ်ပြီးတော့ဒီမှာတရားထိုင်တယ်တရားထိုင်နေဆိုလို့ရှိရင်ဒီချစ်ချင်းမြတ်တာဒီမှာပွားနေတဲ့ချစ်ချင်းမြတ်တာပေါ့နော်ကိုဒီမှာပို့ပြီးတော့ပွားနိုင်တယ်ပြီးတော့ခဏဒီမှာရဲ့ခဏဘဝခံယူချက်ပေါ့နော်အော်လူဘဝဆိုတာမြတ်တာပေးရမယ်လူဘဝဆိုတာမတည်ငြဲဘူးပုဒ္ဓဘာသာတရားနေနေပေါ့နော်မတည်ငြဲဘူးမတည်ငြဲတဲ့ဟာတွေကိုနှိမ့်နိုင်ကြနေရတာဒီမှာကျွန်မကဆိုတော့အဲ့လိုမျိုးဒီမှာပို့ပြီးတော့ဘောပေါက်လာတယ်တရားနဲ့ပေါ့နော်ဆိုတော့ဒီမှာဒီခက်ခဲလေးကြုံလာတဲ့နီလန်တို့တခြားသူတွေနဲ့တော့တွေ့ချင်မှတွေ့တယ်ဒါပေမဲ့ကျမတို့တော့တကယ်လက်ထောက်ကိုပြတယ်ပြေးတာရင်တရားထိုင်တာရင်ပြီးတော့ကိုယ်လုတ်ကိုမြင့်လို့တဲ့အလုပ်ကိုကိုယ်လုပ်ရတဲ့အတွက်ခွန်အားကပို့ပြီးတော့ထပ်ထပ်ဖြစ်လို့ဖြစ်နေတယ်ဆိုတော့တကယ်ပါပဲခက်လေးနီလန်နဲ့ကျမဖြတ်ပါရတာ
ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေကြပေးတာကျေးဇူးများကျေးမလေးရှင
်ဟုတ်ကဲ့ရှင်ကျေးဇူးများကြီးတင်ပါတယ်ရှင်
မကင်ဖြူတွေစီစီနေဆက်နေတဲ့မြို့သမီကဏ္ဍကိုနားဆင်ကြရတာပါ။သိပ္ပံနဲ့ဒီပညာကဏ္ဍမတိုင်ခင်တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြည့်ရှုရပါမယ်။ဒီသတင်းမှာတော့အစိုးရရဲ့ကိုဗစ်စီးကန်းတွေကိုကုန်တင် truck ကားကြီးမောင်းသူတွေကဆန္ဒပြကြတာလိုအပ်နေတဲ့ကျောင်းဆရာဆရာမတွေနေရာမှာပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေကစာဝင်ပြပေးနေတာမြို့ရွာတွေတောမီရန်ကကာဝယ်ဖို့တစ်တော်မြင်နေရတဲ့ချို့ကိုရှင်းလင်းတာစတဲ့အကြောင်းတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
အမေရိကနော့ဖက်ကယ်လီဖိုးနီးယားပြည်နယ်ကနေအရှေ့ဘက်ချမ်းကမြို့တော်ဝါရှင်တန်ဒီစီဒီထရက်ကားတွေနဲ့မိုင်းထောင်ချီခရီးကိုဖြတ်ပြီးတော့ဆန္ဒပြကြတာပါပြည်သူရင်တန်းလို့နာမည်ပေးထားတဲ့ဆန္ဒပြသူတွေရဲ့ထရက်ကားတွေဟာဗုဒ္ဓဟူးနေ့မနက်ပိုင်းကကယ်လီဖိုးနီးယားပြည်နယ်အတလန်တိုမြို့ကနေစတင်ထွက်ခွာခဲ့ကြပါတယ်ဆန္ဒပြရင်တန်းကိုဦးဆောင်သူတူဖြစ်တဲ့ Brian Brace က
We are assembling here at
the 99 and the all of Subi 17 night ma sa thwa ba me I4D အဝေးပြေးလမ်းမအတိုင်းအရှေ့ဘက်ဝါရှင်တန် DC ကိုဥတီသွားမှာပါလမ်းမလည်းနောက်ထပ်ထောင်ထဲချီပူးပေါင်းလာမယ်လို့ခန့်မှန်းထားပါတယ
်ကနေဒါနိုင်ငံမှာကုန်တင် truck လမ်းမတွေဆန္ဒပြကြပြီးတဲ့နောက်အမေရိကမှာလည်းအခုလိုဆန္ဒပြဖို့စီစဉ်ခဲ့ကြတာပ
ါ I mean what we're looking for is
ဒီဘော်အခြေအနေကြီးညာထားတာကိုအဆုံးသတ်ဖို့လိုလားပါတယ်အထူးသဖြင့်ကျန်းမာရေးဝန်ထမ်းတွေလုံခြုံရေးဝန်ထမ်းတွေအစိုးရဝန်ထမ်းတွေတပ်ဖွဲ့ဝင်တွေအားလုံးအတွက်နှာခေါင်းစည်းတက်ဖို့နဲ့ကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတာကိုအဆုံးသတ်ရပါမယ်ရွေးချယ်ခွင့်ရှိရပါမယ
်ဝါရှင်တန် DC ရောက်ဖို့စက်တရက်ကြာကောင်းမွန်သွားမှာဖြစ်ပြီးစီဘူးအလုပ်ပြည့်ရက်နဲ့တခြားကုန်ကျစရိတ်တွေအတွက်ဒေါ်လာထောင်နဲ့ချီနစ်နာမှာပါဒါပေမဲ့ဒီလိုအနစ်နာခံရတာဟာအားလုံးအတွက်ဖြစ်တယ်လို့ဆိုရတဲ့ tracker မောင်းသူတူဖြစ်တဲ့ Jeff Sandberg က
By the week probably
today ဘယ်နဲ့ချီတွားရမှာဆိုတော့ဒေါ်လာ4000လောက်ကုန်မှာပါကာဘင်လိမ့်တာနဲ့စီဘိုးကတရက်ကိုဒေါ်လာ680အစားအသောက်နဲ့တခြားကုန်ကျစရိတ်တွေလည်းရှိပေမဲ့ကျွန်တော်တို့တိုက်ပြည်အတွက်ဒါကိုလုပ်ဖို့လိုအပ်ပါတယ
် American ပြည်အစုမှာ COVID ရောဂါကြောင့်ပြည်သူလူပေါင်း9000ကျော်နီးပါးရှိလာချိန်မှာပဲ COVID နဲ့ပတ်သက်တဲ့စီးပင်းစီကန်းတွေကိုရုပ်သိမ်းဖို့ဆိုပြီးတော့ဆန္ဒပြကြတာပါဒီစီးပင်းစီကန်းတွေလိုက်နာမနာဆိုတာကိုယ်ပိုင်ရွေးချယ်မှုပဲဖြစ်တယ်လို့လည်းဆိုပါတယ် Truck ကားသမား Jeff က
We're doing this not just for truckers, we're doing this for everyone. It doesn't matter the color of your skin.
ကိုယ်နဲ့ truck ကမောင်းတဲ့သူတွေအတွက်သာမဟုတ်ပဲအားလုံးအတွက်ပါဘလို့သားရောင်မဲရှိရှိဘလို့ပါတီဝင်မဲဖြစ်ဖြစ်နိုင်ငံပိုင်ဆိုင်ရာဘလို့ခံယူထားသူတွေပဲဖြစ်ဖြစ်ကာဝယ်ဆေးထိုးထားသူထုံးမထားသူအဲ့ဒါတွေကျုံးပွင့်မအောင်ကျွန်တော်တို့မှာကိုယ်ပိုင်ရွေးချယ်ခွင့်ရှိပြီးအဲ့ဒီခွင့်ရေးကိုပြန်လိုချင်ပါတယ်
ကနေဒါမျိုးတော်အော်တိုဝါအနီးတစ်ဝိုက်မှာလဲ truck ကားသမားတွေဟာ၃ဘတ်ကျော်ကြာလမ်းတွေပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်အမေရိကကဆန္ဒပြရင်တန်းကတော့ Washington DC ကိုမတ်လ၅ရက်နေ့မှာရောက်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာဒီရ င်ကာဂွေအရန်တပ်ဖွဲ့ဝင်မိုက်ကယ်စတော့ဂွေဟာအမေရိကန်မက္ကဆီကိုနယ်စပ်မှာနယ်စပ်ဖြတ်ကျော်ဝင်ရောက်လူတွေအလုံးအင်းနဲ့ရှိနေခြင်းကနဲ့2022ခုနှစ်ဇန်နဝါရီလကကွန်ဂရက်စ်လွှတ်တော်ကိုဝင်ရောက်စီးနင်းကြတဲ့အချိန်မှာနယူးမက္ကဆီကိုပြည်နယ်လွှတ်တော်အဆောက်အဦကိုကာကွယ်ဖို့တာဝန်ကျခဲ့ပါတယ်။အခုအခါမှာတော့နယူးမက္ကဆီကိုပြည်နယ်အယ်လမ်မဂိုဒိုမြို့ကကျောင်းမှာသိပ်ပံဆရာအဖြစ်တာဝန်ပေးရခံပါတယ်။
That way, I personally already had my...
ကျွန်တော်အတွက်အတိအမှတ်ပြုလက်မှတ်ကရထားပြီးပါပြီ။တခြားသူတွေအတွက်လည်းလက်မှတ်ရအောင်သင်တန်းတက်ရမှာပါ။ကလေးတွေနဲ့ဆက်ဆံတဲ့အခါစစ်သားအချင်းချင်းဆက်ဆံတယ်လို့ပြောဆိုဆက်ဆံလို့မရဘူးဆိုတာတော့သတိထားဖို့လိုပါတယ်
။ COVID ကူးစက်မှုကြောင့်ဆရာဆရာမတွေကျောင်းပြတ်ကြပါတယ်။ကျန်တဲ့ဆရာဆရာမတွေဥယျာဉ်နဲ့ကျောင်းသားကျောင်းသူဥယျာဉ်လည်းမမျှမတဖြစ်တာကြောင့်အခုကြီးလိုအပ်နေကြောင်းဒီနေ့အတော်များများကကျောင်းတွေမှာပြောပါရဲဒါပေမဲ့နယူးမက္ကဆီကိုမှာသာပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေကိုဆရာဆရာမတွေအဖြစ်တောင်းဝန်ပေးရတာပါ
I'm not going to lie, I was kind of nervous because like you know,
you need found me to try to get out. ကျမစိတ်ထဲအနေနဲ့ကြောက်မိတယ်ဆိုတာဝန်ခံပါတယ်။ဒါပေမဲ့သူကအများကြီးရှင်းပြပေးတာဆိုတော့ပြောစရာပါ
။ New Mexico ပြည်နယ်မှာဆရာဆရာမပေါင်း2000လောက်ရှိပြီးနောက်ထပ်1000လောက်လိုအပ်နေပါတယ်။အရန်တဖွဲ့ဝင်တွေကိုအစားထိုးဆရာဆရာမတွေနေရာမှာတာဝန်ပေးတာဟာရေတို့အတွက်သာဖြစ်ပြီးတော့ရေရှည်အတွက်တော့ပညာရေးဝန်ထမ်းတွေလစာတိုးပေးတာမျိုးလုပ်ပြီးတော့လူထပ်စုဆောင်သွားမယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ New Mexico ပြည်နယ် El Amogodo မြို့မှာဆိုရင်လေ COVID နဲ့ဆက်ဆက်ပြီးတော့အကြောင်းကိုမလာနိုင်တဲ့ဆရာဆရာမတော်တော်များများရှိခဲ့တာပါ။
I think at one point including teachers after the
pandemic ကျတော့ဆရာဆရာမနဲ့ဝန်ထမ်းအယောက်30လောက်အထိရက်အတော်ကြာကျောင်းပြတ်ကြဘူးပါလေ။အဲ့ဒီရေတွက်ကဝန်ထမ်းရဲ့၄ပုံ၃ပုံပမာဏဆိုတော့ကျမတို့အတွက်အတော်လေးကိုခက်ခဲပါလေ။
ဆရာဆရာမအဖြစ်ဝင်ရောက်လုပ်ကိုင်နေသူအရာရှိတူဖြစ်တဲ့အမန်ဒါဇူလူဟာအရင်တက်ဖွဲ့မှာသင်တန်းမရှိခြင်းဆိုရင်အယ်ဘာကာကီမျိုးက911 call center မှာလုပ်ပါတယ်အခုတော့ကလေးတွေကိုစိုက်ပါလူမျိုးရင်းနဲ့ပတ်သက်ပြီးတော့တင်ကြားပေးနေပါတယ
် So the governor called upon
ဒီတဲ့ရည်တဲ့ကတက်ဖွဲ့ရင်းအနေနဲ့ကျောင်းနေမှာစတင်ပေးဖို့အတွက်အထက်ကတာဝန်ပေးလာတာပါကျမတို့ကနိုင်ငံတာဝန်ထမ်းနေတဲ့သူတွေဖြစ်တာကြောင့်အခုလိုအခက်အခဲတွေဖြစ်နေတဲ့အချိန်မျိုးမှာအစားထိုးဝင်ရောက်တာဝန်ယူရင်းနဲ့ကိုယ့်ရဲ့လူမှုအတိုင်းကိုတနည်းတဖုံနဲ့အကျိုးပြုကြတာပ
ါ။ဒီကလေးကဌာနရှာမရတဲ့အတွက်ကျောင်းမလာနိုင်တဲ့ဆရာမနေရာမှာဇူလိုဟာအစားထိုးဝယ်ရသင်ကြားပေးနေတာပါ။အခုလိုအစားထိုးတာဝန်ယူကြတဲ့ပုဂ္ဂိုလ်တွေကိုသတင်းပတ်နဲ့ချီတနန်းပေးပြီးမှသာကိုယ်တိုင်သင်ကြားစေတယ်လို့ကျောင်းအကြီးကပြောပါတယ်ခင်ဗျာ
။ No attachment
ဒီနေရာမှာအရာအလုံးကအမှတ်ရစရာတွေမဟုတ်လို့ဖိတ်ထိခိုက်ရပါတယ်။ကျွန်တော်နောက်က S10 pickup car ဆိုရင်ညစ်စင်နဲ့မောင်းနိုင်အောင်ကိုယ်ကတာကိုပြန်လှုပ်ထားတာပါ
The cab here in this back car here
မြို့ကနေအလုံးဟာမြို့ကိုပြန်တီဆောက်ဖို့စိတ်အားထက်သန်နေကြသလို William San ဟာဆိုရင်လည်းအခုအသက်အရွယ်မှာပဲအိမ်ပြန်ဆောက်ဖို့သူ့မှာခွန်အားအပြည့်ရှိတယ်လို့ဆိုရတဲ့အသက်50နှစ်အရွယ် Sandy Kaufman ရဲ့အိမ်လည်းမိလောင်သွားတာကြောင့်အဖိုးအဝတ်စားပါမကျန်ဖြစ်သွားပါတယ
် Honestly for me our house feels
ဒီနေ့မှဆိုရင်ကိုရင်ကတကယ်အချက်ချကြတဲ့နေရာလို့ထင်ခဲ့တာပါအရင် superior မြို့ဟာဆိုရင်လေပိုစီကားလာတာကိုတွေ့ရတဲ့အချိန်မှာပဲအခုကတော့အဲ့ဒီတိတ်ကအရာအလုံးမိလောင်ပျက်စီးသွားပါပြီတကယ်ကိုစိတ်မကောင်းဖြစ်ရပါတယ်အခုတော့အလုံးတစ်ကကျန်ဆာပါတော့မယ
်အိမ်ကြီးလည်းပါမသွားခင်လိုအပ်တာကိုယူဖို့အချိန်10မိနစ်ပဲရခဲ့တယ်လို့လည်းသူကပြောပါတယ်အခုလိုအိမ်ကြီးလောင်သွားသူတွေအတွက်လိုအပ်တာတွေကိုဒေသခံတွေကကူညီကြသလိုအိမ်အာမခံကြေးပြန်ရဖို့အကူအညီလည်းပေးပါတယ်တော်မီကလည်းမျိုးတွေထိကူးဆက်လောင်ကျွမ်းမှုကိုတားဆီးဆော့ချဖို့ဆိုရင်လာမယ့်10နှစ်အတွင်းမှာအမျိုးသားတစ်တော်ဥယျာဉ်ကြီးအတွက်ဘီလီယံ23ဖို့လို့ပြီးတော့တခြားပြည်နယ်မြို့ရွာအလုံးအတွက်ဘီလီယံ30လောက်လိုအပ်မှာဖြစ်ကြောင်းအမေရိကန်စိုက်ပျိုးရေးဝန်ကြီးပြောခွင့်ရကပြောပါရခင်ဗျာ
ကိုအောင်စီစဉ်တင်ဆက်နေတဲ့ဒုတိယဆုံးလေအမေရိကန်တခွင့်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလှည့်ကြပါပြီဒီတစ်ပတ်မှာတော့မြေရှားတတ္ထဝါကဘာမှာဘာကြောင့်အရေးပါနေတာပါလဲလက်ရှိမှာမြေရှားထုတ်လုပ်မှုတရားဝင်မရှိသေးပေမဲ့ကဘာမှာထုတ်လုပ်မှုတတိယလိုက်နေတဲ့မြန်မာနိုင်ငံရဲ့မြေရှားတတ္ထအလားအလာကရောဘယ်လိုရှိပါသလဲဒေါက်တာလူရှာဖွေရေးနဲ့ဒုဖော်ရေးပညာရှင်ဦးစောနောင်ကိုဒေါက်ခင်မြတ်သက်ကမင်းမြန်းတင်ပြထားပါတယ်ခင်ဗျာ
နှစ်ထောင်20ကမ္ဘာမြေရှားတက်တူထုတ်လုပ်မှုမက်ထရစ်တန်ချိန်3,400အထိတိုးလာနေချိန်မှာတန်ချိန်3,400ထုတ်နေတဲ့တရုတ်နဲ့တန်ချိန်3,800ထုတ်တဲ့အမေရိကန်ပြည်ရင်ပန်ဝါကတန်ချိန်3,000နဲ့ကမ္ဘာတက်တဲ့အများဆုံးမြေရှားထရက်ဒေတာဖြစ်နေပါတယ်ကျုပ်ကထုတ်တဲ့မြေရှားကုန်ကျန်းထုတ်ရကလည်းမြန်မာစီကရတာပါလက်ရှိမှာမြေရှားထုတ်လုပ်မှုတည်ဝင်မရှိသေးတဲ့မြန်မာနိုင်ငံရဲ့မြေရှားအလားအလာကဘယ်လိုရှိပါသလဲ မြေရှားတတုကဘာကြောင့်အရေးပါနေတာပါလဲ။ဓာတ်တတုရှာဖွေရတဲ့တူဖို့ရဲ့ပြင်ရရှင်ဦးစောအောင်ကိုနေ့နဲ့တင်ပြပေးပါပါ။
ဒါမြန်မာနိုင်ငံဒီအချင်းချင်းနဲ့ဒီပံဝါဒေတာမှာပဲရှိလားကစား။ချားနေရာတွေမှာရောမြေရှားတတ်တူတွေရှိလားဆရာ
။အခုလောလောဆယ်တော့ဒီကချင်းမှာတော့အများဆုံးပေါ့နော်။နောက်ပြီးရင်အခုသူတို့ကချင်းပံဝါကျင်ထင်းသိအဖွဲ့ရဲ့တို့ရတော့ဒီကချင်းတဲမှာကိုလောက်ခွဲပေါင်းတရာခါလောက်ရှိရပြောတယ်။မြေရှားလောက်ခွဲပေါ့နော
်။
လောက်ခွဲတွေတရာကျော်လောက်တရာဝန်းကျင်လောက်ရှိလို့ဆိုတယ်။ဒါတော့မြန်မာပြည်မှာတခြားနေရာတွေနည်းနည်းဆိုရင်တော့အင်းတော်နဲ့အင်းတော်နဲ့ကတားကြမှာလဲတချို့လုံးနေတယ်လို့ပြရတယ်။နောက်ပြီးရင်ကျွန်တော်တို့ဟို border DGSC border မှာတော့ဟိုကျွန်တော်တို့ regional mapping ဆင်းတော့ဒီတနင်္သာရီအထူးသဖြင့်ကျွန်တော်တို့ဒေါ်ဝါယာ Long Long Beach မှာတော့ Marine Plaza မျိုး Marine Plaza တိုင်းပေါ့ Long Long Beach မှာတော့ဒီလွှဲရအတွေရောက်ဖူးတယ်
။ဟုတ်ကဲ့
ဒါပေမဲ့ဒါတော့ wallpaper ဖြစ်တဲ့အစတော့ကျွန်တော်လူမလေးလာရောက်ဘူးလေဒီ tracing တွေတွေ့တာပေါ့ tracing တွေပဲတွေ့တယ်ဟုတ်ကဲ့
အနေချင်းပါတာပေါ့
အနေချင်းပါတယ်ဟုတ်တယ
်ဟုတ်ကဲ့
monozilo ဇီနုံတင်းတို့တလူပေါ့
ဆရာတော့မြန်မာနိုင်ငံကဒီမြေရှားတတ်တူအလားအလာလေးနည်းနည်းပြောပြပေးပါဆရာ
မြေရှားတတ်တူအလားအလာနေတယ်တော့ဒီဒီကချင်ပြည်နယ်ထဲမှာလုံးမဲ့ဆိုရင်တော့အကလင်းဂရနိုက်လာနိုက်လော့ဂ်လို့ဒီမျိုးလော့ဂ်တိုက်တွေလိုက်ချပြင်းပေါ်ထွက်ရမှာပဲလေပညာရှင်တွေအနေနဲ့ဒါမှမဟုတ်ဌာနဆိုင်ရာနဲ့လုပ်မယ်ဆိုမြန်မာပြည်မှာဒီ Ignis Belt တုံးခုတောင်ပြီးတော့ရှိတယ်လေဒီထက်မှဒီ Belt တွေလိုက်ချရုံပါပဲဒါတော့ကချင်မှာမဟုတ်ဘူးတခြားနေရာတွေလည်းရှိတယ်ဒီတင်းစာကြီးပုံစံတွေမှာလည်းဒီလိုမျိုးအကလင်းကျွယ်တဲ့ဟာရှိတာအလောင်းလုံးဆိုရင်သူကချင်ဒီပုံစံ Ignis Belt တွေတချို့တွေကတော့ဒီအကလီကျွေတော့အဲဒါကြောင့်လဲဒီလောင်းလုံးဘီချ်မှာဒီလိုမျိုးထွေးစတွေ့ရတယ်ကျွန်တော်တို့ရှာမယ်ဆိုရင်တော့ဟိုအကလီကျွေသွားတဲ့မိတေကြောင့်တွေရှိတဲ့ဒေသတွေကိုလိုက်ပြီးရင်ကျွန်တော်တို့ခွဲဆင်းဖို့လိုပါတယ်ဟိုတော့အမျိုးကျွန်တော်တို့74 to 78တော့ GSC project နဲ့လုပ်တာမျိုးအားမြတ်မှန်းနဲ့တုံ့ပြန်ဒီလိုသုံးရင်တော့တွေးမယ်လို့ထင်တာပဲ
ဟုတ်ကဲ့ကျာစနေတကြဟိုမှတ်တမ်းတင်ထားတာတော့မရှိသေးဘူးပေါ့နော
်အခုတော့ဒီလိုစနေကြမရှိဘူးတင်တော့တင်ထားတယ်ဟိုဒီမြေပုံကမှဒီကျွန်တော်တို့ဘယ်လိုလို success ဆိုအမေကမှာပေါ့အဲ့မှာတော့တွေ့ရအောင်ဆိုပြီးရနည်းနည်းတင်ထားတာရှိတယ်ဒါပေမဲ့တစ်ခုနှစ်ခုလောက်ပဲတွေ့ရတာ
ဟုတ်ကဲ့ပါဆရာဒီမြန်မာနိုင်ငံမှာတွေ့ရတဲ့အဲ့တွေ့ရချင်ကဟိုဘယ်နှမျိုးလောက်ရှိတယ်ဆရာ
လွဲရတယ်တော့ခုတောင်ပေါ်မှာထွက်တာတော့လွဲရအောင်မှာနည်းမျိုးခွက်တာလေ
ဒီ
လွဲရအောင်နည်းလိုက်လွဲရအောင်ဆိုရင်နည်းမျိုးခွက်တာဟိုလေးတယ်ညီရှာနေပေါ်တဲ့ညီရှာပေါ့တောင်ပေါ်မှာတွေ့တာ heavy လွဲရအောင်ဖြစ်တယ်ဒီ heavy လွဲရအောင်တွေကပုံကြီးရဲ့တန်ဖိုးကြည့်တယ်ဈေးပိုရတော့အဲတော့တောင်ပေါ်မှာထွက်တာဟို turbine နဲ့ dice full cm ဖြစ်တယ်ဒါ heavy လွဲရအောင်
မြေရှားတတ်တူထုတ်တဲ့နေရာမှာဟိုဘေးရွက်ပစ္စည်းတွေနဲ့အဖို့တန်ဒါတွေဘာတွေများရပါသလဲဆရာဘာဖြစ်လို့လဲဆိုတော့ဒီမြေရှားတတ်တူထုတ်တဲ့နေရာရဲ့အပါဝင်ပေါ့နော်မြန်မာနိုင်ငံတကြောကရွှေမရှိတဲ့နေရာမရှိဘူးတော့အမတန်ရှားတယ်နေရာတိုင်းမှာရွှေရတွေ့နေဒီနေရာတွေမှာရောရွှေထုတ်တာတွေရှိသလားအခြေအနေလေးနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ဒီမြေရှားကိုဖမ်းမိတဲ့အချိန်မှာကြံတဲ့ဒီဝှစ်ဆိတ်ဆဲဒီသူတို့ကတော့ဗမာတွေကတော့ထဆေးတော့အဆေးတော့ရွှေတွေရတယ်ကြောက်တွေလည်းရတယ်အဲ့ဒါတော့အသေးချာပါပဲဘာလို့ဆိုကျွန်တော်မိတ်ဆွေကချင်းတွေလုပ်နေတဲ့လူတွေစီကတည်ရတာ
တဲ့မြေရှားတတ်သူကိုဘယ်နေရာတွေမှာအဓိကသုံးပါတယ်ဆရာအဲ့မြေရှားတတ်သူအသုံးပြုပုံနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ဟုတ်1965မတိုက်ခင်ကြီးကမြေရှားတတ်သူကလူအချင်းအတော်ဝင်နေသေးတယ်1965မှာဇင်းခွေကိုရောက်တော့တဲ့ကာလာတီဗီဆဲတင်နေတူမြေရှားလူအခြေအားမြန်မာလာတော့။ဟောကြောင့်ဆိုရင်ဒီကာလာတီဗီဆဲမှာအသုံးပြုတဲ့ European မြေရှားမင်းတွေကဒီကာလာတီဗီဆဲမှာသုံးဖို့အတွက်မရှိမဖြစ်လို့လေ Drossing တခုဖြစ်နေတဲ့ကြောင့်အသုံးပြုတာတော့တော်တော်များတယ်လေ။တော်တော်များတော့နောက်တောက်ရှောင်းကမြေရှားဟိုကဘာမှာလူအခြေကြီးမနေပါဘူး။နေတော့မရှိဘူး။မြားလာကိုတိုးလာကိုပဲရှိတယ်။နီယိုဒီမီယံနဲ့ ဆရာမီယံမြေရှားနဲ့ခြားတတ်သူနဲ့စားပြီးရင်ဒီ strong magnet ဆောအားမြေ magnet ပေါ့နော်အပူသူကအပူတော်တော်ခံနိုင်တဲ့တန်လိုင်းမျိုးလောက်ရောက်မှတုံးတယ်။ရာရှိကအင်ဂျင်လောက်ရောက်မှတုံးတယ်။လေအားရာရှိဂျင်နရေတာထုတ်လောက်ရောက်မှတုံးတယ်။နောက်ပြီး hard disk လို့ cell phone လို့အဲ့ဒါတွေလောက်ရောက်မှတုံးတယ်။အဲနောက်တစ်မျိုးပြောရင်တော့ Dysporian မြေရှားရဲ့တာဗီယံမြေရှားအဒီနမျိုးတော့ပံပေါ်အထွက်တဲ့အမျိုးအစားပဲ။ Dysporian နဲ့တာဗီယံဒီတတုဇာတေကတော့တိုက်လိရင်နေနောက်ပြီးရင်ဒီရာရှိကားတွေမှာသုံးတယ်။နောက်ကျန်တာတွေကတော့ပြောမယ်ဆိုဟိုခွဲစိတ်ကန်သုံးအထောက်ကူပစ္စည်းတွေ၊ဓာတ်ကူပစ္စည်းတွေ၊နျူကလ িয়ার ယာဉ်ကုန်တင်ဖို့တွေဒီအကာသဆိုင်ရာပစ္စည်းများလောက်ရောက်မှာသုံးတယ်။နောက်ပြီးရင် electronic ပစ္စည်းတွေမှာသုံးတယ်။စောအားမြင်တန်လိုက်တွေလောက်ရောက်မှာသုံးတယ်။ဟိုအချက်တိုက်လိရင်လို့ယာဉ်ကုန်တင်ဖို့လို့ဒီလိုမျိုးဆယ်ရည်ရောက်မှာလည်းသုံးတော့။အဲတော့နောက်ပြီးရင်ဒီလေအားလျာစေလို့ပေါ့နော်လောက်ရောက်မှလည်းသုံးတယ်ဒီလျာစေကားတွေမှလည်းသုံးတယ်ဆိုတော့သူကအသုံးပြုတာတော့အများကြီးပါပဲဒါကြောင့်ဒီမြေရှားအမြဲပဲလိုအပ်နေမှာပဲ
ဟုတ်ကဲ့ဆက်ဒီပန်ဝါမှာတွေ့တဲ့အမျိုးအစားကဘာအဓိကတောင်းပါလဲဆ
က်ပန်ဝါမှာတွေ့တဲ့အမျိုးအစားကတော့ခြေတိုက်လိရင်လုံးတဲ့နေရာမှာသုံးတယ်နောက်ပြီးရင်ဒီလျာစေကားတွေထုတ်တဲ့နေရာမှာသုံးတယ်အဓိကတော့အဝေးလေအားလျာစစ်လောက်ရောက်မှလည်းတုံးတယ်။ဘာမဟာသူကဟို heavy rare ဟို elite လေးတဲ့မြေရှောင်းဆိုတော့သူကတန်ဖိုးလည်းကြည့်တယ
်။ဟုတ်ကဲ့ပါဆရာ။ကျေးဇူးများကြီးတင်ပါတယ်ဆရာ
။ဘုံမိပညာရှင်ဦးဆောင်အောင်ရဲ့ပြောကြားချက်နဲ့ပဲဒီတဲ့င်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော်။
တခင်မျိုးသက်စီစဉ်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါ။တောက်ကြညာအတွက်သတင်းပတ်စင်ကဏ္ဍတွေပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်တဲ့ဒုတိယမြောက်နေ့ဒီကနေ့မှာတော့ခီးမြို့တော်ပြင်ပမှာယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေထိတွေ့တိုက်ခိုက်ခဲ့ကြပါတယ်။တိုက်ခိုက်မှုတွေရပ်တန့်ရေးတိုင်ငင်းတမန်ငင်းကျူးပွန်မှုတွေဆက်လုပ်နေကြသလိုနောက်နိုင်ငံတွေကလည်းသူတို့ရဲ့မာမိတ်နိုင်ငံတွေကိုကာကွယ်ရေးတိုးမြှင့်လှုပ်ဆောင်နေပါတယ်။ဒီတော့တွင်မှာပဲယူကရိန်းနိုင်ငံအနေနဲ့ဂျာနီအနေထားဆိုတော့ပေါ်သဘောတူညီကြကြဖို့ရုရှားနဲ့ဆက်စပ်ညှိနှိုင်းရေးအစဉ်အလင်းရှိနေတယ်လို့ယူကရိန်းသမ္မတယုံကပြောပါတယ်။ဒါပေမဲ့အပြန်အလှန်အားဖြင့်လူမျိုးရေးဆိုင်ရာအာမခံချက်တွေလိုချင်တယ်လို့သမ္မတယုံကပြောပါတယ်။ရုရှားဘက်ကတော့ယူကရိန်းတပ်ဖွဲ့တွေလက်နက်မချဘူးဆိုရင်ဆက်စပ်ဆွေးနွေးမှာမဟုတ်ဘူးလို့တုံ့ပြန်ထားပါတယ်။ခီးမျိုးတော်သူမျိုးတော်သားတွေအဆောက်အဦတွင်မှာပဲနေထိုင်ကြဖို့နဲ့မိုလိုတော့ဖ်ကော့ကတေးလ်လက်လုလောင်စာဘုံးတွေပြင်ဆင်ထားကြဖို့ယူကရိန်းကာကွယ်ရေးဌာနကတိုက်တွန်းထားတယ်လို့ The New York Times သတင်းစာကထစ်ထားမှာရေးပါတယ်။မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကလူမျိုးသုံးတပ်ဖြတ်မှုနဲ့ ICJ မှာနိုင်ငံတကာတရားရုံး ICJ မှာဆွဲဆိုထားတာအတွက်ဒီကနေ့မှာမြန်မာနိုင်ငံဘက်ကဒုတိယအကြိမ်မြောက်ဒုတိယရက်အဖြစ်တုံ့ပြန်ခြေပလျှောက်ထားခဲ့ပါတယ်။ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့ ICC တရားရုံးမှာစီရင်ပိုင်ခွင့်မရှိတဲ့အကြောင်းဒါမှမဟုတ်ဂမ်ဘီယာနိုင်ငံအနေနဲ့တရားစွဲဆိုပိုင်ခွင့်မရှိတဲ့အကြောင်း ICC တရားရုံးကဆုံးဖြတ်ပေးဖို့စစ်ကောင်စီကိုယ်စားလှယ်ကရှောက်ထားခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်နှစ်ခုတည်းကတစ်ခုမဟုတ်တစ်ခုကိုဆုံးဖြတ်ပေးဖို့နဲ့ဒါမှမဟုတ်ရင်လည်းနှစ်ခုစလုံးကိုဆုံးဖြတ်ပေးဖို့စစ်ကောင်စီကိုယ်စားလှယ်ကရှောက်ထားတာပါ။မြန်မာနိုင်ငံက1948ခုနှစ်လူမျိုးသုံးစုံမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ကိုလိုက်နာဖို့တန်ဋိဌာန်ချမှတ်ထားပြီးဖြစ်တယ်လို့ရှင်းပြချက်မှာဖော်ပြပါရတယ်။အဲဒီသဘောတူညီချက်နဲ့အညီရာဇဝတ်ကြီးဥပဒေကိုပြင်ဆင်ထားတယ်၊ရာဇဝတ်ကျင့်သုံးဥပဒေတွေကိုပြင်ဆင်ထားတယ်လို့လည်းမြန်မာကိုယ်စားလှယ်ရှင်းပြချက်မှာပါရှိပါရတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဖေဖော်ဝါရီ28ရက်နေ့ကနေအီဘီလာတရနေ့ထိကျင်းပမယ့်သတင်းကပတ်တာကြာမြင့်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာ၊အာဖဂန်နစ္စတန်၊ဘယ်လာရုစ်၊အီသီယိုးပီးယားနဲ့ဗင်နီဇွဲလားနိုင်ငံတို့ရဲ့လူခွင့်ရေးချင်းတွေကိုအထူးအရေးထားဆွေးနွေးကြဖို့ရှိပါတယ်။ဒါပေမဲ့လည်းယူကရိန်းအရေးကတော့အဓိကပြောဆိုဆွေးနွေးကြမယ့်အကြောင်းအရာဖြစ်ပါလိမ့်မယ်ခင်ဗျာ။ဒီညအတွက်ဗီဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီညအစီအစဉ်အတွက်ထုတ်လွှင့်ရေးမှုကကိုရရန်နိုင်ပါ။အတမိုင်းအင်ဂျင်နီယာကနာရှွမ်ကယ်လီဖြစ်ပြီးရုပ်သံကင်မရာအင်ဂျင်နီယာကဂျွန်ဝေါ်ကာဖြစ်ပါတယ်။ဒီမြန်မာပိုင်းရဲ့စနေမနေ့ဖက်ဗီဒီယိုရုပ်သံအစီအစဉ်ကိုတော့မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 49နဲ့ပထမနိုင်ဘက်မှာတိုင်လန့်မီတာ190 kHz 1905ရုပ်ကနေနားဆင်နိုင်ပါတယ်။ VOA ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန္တရာပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။
This program has come to you from the Voice of America, Washington.